Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ23ရက်အင်္ဂါနေ့ညပိုင်း 9:20 နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအနံလောက်ပါဒီကနေ့ညပိုင်းစီစဉ်ရတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါလူပေါင်း22ဦးအ ਨੇ ဆုံးသေဆုံးခဲ့ရတဲ့ဗြိတိန်နိုင်ငံမန်ချက်စတာကဂီတာပွဲတစ်ခုဘုံခွဲမှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကပြောဆိုလိုက်ပါတယ်မြောက်ပိုင်းစီရီမဟာမိတ်အဖွဲ့ခုနှစ်ဖွဲ့ငြိမ်းချမ်းရေးညီလာခံတက်ဖို့နေပြည်တော်ကိုဆက်ရောက်လာချိန်မှာပဲ UNFC ဘက်ကတော့ညီလာခံကိုမတက်ဖို့ဆုံးဖြတ်ပါတယ်ဂျိမ်းစ်မွန်ရုပ်ရှင်မင်းသားကြီးရောဂျာမိုးဒီကနေ့ကွဲလွန်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ဒီကိုကိုအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပဲရှင်။မဘာသာလို့လူတိများတဲ့အမျိုးဘာသာတာသနာဆောင်လျှောက်ရေးအဖွဲ့ကိုဖြတ်သိမ်းဖို့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကဒီကနေ့ရက်စွဲနဲ့ညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။
1980ပြမတင်ကရင်ပေါင်းစုံတွေမှာတွေကတန်ခါအဖွဲ့အစည်း၉ဖွဲ့ပဲရှိရမယ်ဆိုတာဟိုဟာတန်ခါတွေကသတ်မှတ်ပြီးသားဖြစ်တာ။ကျွန်တော်တို့က၉ဖွဲ့ပဲရှိရပါမယ်ခင်ဗျာ။တန်ခါအဖွဲ့အစည်းက၉ဖွဲ့ပဲရှိပါတယ်။တန်ခါဂိုင်းကိုဂိုင်းပေါ့နော်။ဂိုင်းကိုဂိုင်းပဲရှိရပါမယ်ခင်ဗျာ။
သာသနာရေးဝန်ကြီးဌာနပြောခွင့်ရသူဦးအောင်ဆောင်းဝင်းပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒါအပြင်ညွတ်ညွတ်တော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC က27ရာစုပင်လုံညီလာခံမတက်ဖို့ဘာကြောင့်ဆုံးဖြတ်ရသလဲဗြိတိန်နိုင်ငံမန်ချက်စတာမြို့ဂီတာဖျော်ဖြေပွဲတစ်ခုမှာမနေ့ညကဘုံပေါက်ကွဲတဲ့အထက်မြန်မာလူမျိုးတွေထိခိုက်မှုရှိသလားဆိုတဲ့သတင်းတွေကိုလည်းကြားမှာပါဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခံကိုနားဆင်ရဖို့ရှိပါတယ်ခုတော့ဒီကနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမှတ်သိနေထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါဦးရှင်
နေဆိုလူ22ယောက်သေဆုံးခဲ့ရတဲ့ဗြိတိန်နိုင်ငံမန်ချက်စတာမြို့ကအမေရိကန်ဖော့ဂီတာကျော်မော်အာရီယာနာဂရန်ဒီရဲ့ဂီတာပွဲမှာမနစ်တင်းလာနေကဖောက်ခွဲမှုကသူတို့လက်ချက်လို့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကပြောဆိုလိုက်ပါတယ်။ကာလီဖိတ်စစ်တီတူကဘုံးတွေထောင်ထားပြီးဖောက်ခွဲခဲ့တာလို့ IS အဖွဲ့ကပြောတာပါ။တိုက်ခိုက်သူကဖြစ်တယ်လို့ဖန်တီးထားတဲ့ဖောက်ခွဲပစ္စည်းနဲ့ဖောက်ခွဲတာဖြစ်ပြီးသူကတော့အဲ့ဒီနေရာမှာပဲတည်သွားတာလို့စုံစမ်းရေးမှုတွေကယုံကြည်ထားတဲ့အကြောင်းဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။တိုက်ခိုက်မှုအတွင်းလူပေါင်း59ဦးလည်းဒဏ်ရာရပါတယ်တိုက်ခိုက်သူဘသူဆိုတာကိုရဲနဲ့လုံခြုံရေးတာဝန်ရှိသူတွေကသူတို့သိထားပြီလို့ဆိုပေမဲ့လူသိရှင်ညာထုတ်ပြောဖို့အဆင်သင့်မဖြစ်သေးတဲ့အကြောင်းဝန်ကြီးချုပ်ထရီဆာမေကပြောပါတယ်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတောင်ပိုင်းမန်ချက်စတာကအသက်23နှစ်အရွယ်အမျိုးသားတဦးကိုတာဝန်ရှိသူတွေကဖမ်းဆီးထားပြီလို့ရဲဌာနက Twitter မှာရေးသားပြောဆိုထားပေမဲ့တိုက်ခိုက်မှုနဲ့ဘလို့ဆက်နွယ်ပတ်သက်တယ်လဲဆိုတာကိုတော့ပြောဆိုမထားပါဘူးအမေရိကန်ဖော့ဂီတာအကျော်မော်အာရီယာနာဂရန်ဒီရဲ့ဂီတာဖျော်ဖြေပွဲအပြီးလူ2000ဆက်နဲ့မန်ချက်စတာပွဲရုံကြီးရဲ့ခမဆောင်ထဲမှာပောက်ကွဲမှုဖြစ်ခဲ့တာပါအဆိုတော့ဂရန်ဒီကတော့တိတ်ကိုကြေကွဲဝမ်းနဲ့ယူကျုံမရဖြစ်ရပါတယ်လို့ Twitter ကနေရေးသားပါတယ်မန်ချက်စတာကတိုက်ခိုက်မှုကိုအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကအနိကတ်စောင့်ကြည့်နေပြီးအမေရိကန်ပြည်ထောင်စုအတွင်းကဂီတာပွဲတွေကိုထူးခြားတဲ့ချင်းချောက်မှုမရှိဘူးဆိုပြီးပြောဆိုထားပါတယ်မန်ချက်စတာကဂီတာပွဲကိုဘုံခွဲတိုက်ခိုက်ခဲ့သူတွေနဲ့တခြားအကြမ်းဖက်ဝါဒီတွေကိုမကောင်းဆိုးဝါးအရှုံးသမားတွေလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းတုံ့နှုံပြောဆိုပြီးတုံ့ပြန်လိုက်ပါတယ်ရှင်
။ငြိမ်းချမ်းရေးအတွက်အစ္စရေးနဲ့ပါလက်စတိုင်းခေါင်းဆောင်တွေအဆင်သင့်ဖြစ်နေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့အင်္ဂါနေ့မှာကြေညာပါရယ်။အစ္စရေးပြရိုက်မှာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုနဲ့ဒူမိန်ကွန်ပြောတာမှာအမေရိကန်သမ္မတကအခုလိုမှတ်ချက်ပြီးပြောဆိုခဲ့တာပါ။အစ္စရေးဝန်ကြီးချုပ်နဲ့မနေ့တနင်္လာနေ့ကတွေ့ဆုံခဲ့တဲ့သမ္မတထရန့်မှာဒီကနေ့အနောက်ဘက်ကမ်းကိုသွားပြီးပါလက်စတိုင်းအာဏာပိုင်အဖွဲ့သမ္မတမမော့အဘတ်စ်နဲ့တနင်္လာရက်တွေ့ဆုံပြီးနောက်အစ္စရေးဝန်ကြီးချုပ်နဲ့ထပ်မံတွေ့ဆုံတာပါအတိတ်ကနာကြီးမှုတွေသဘောထားကွဲပြားတာတွေကိုပေးချိတ်ပြီးရာစုနှစ်တဝက်နီးပါးကြာပြိပခါကိုအဆုံးသတ်ဖြစ်ရှင်းနိုင်ရေးအတူတကွပိုင်းဖြတ်ကြမယ်ဆိုရင်ငြိမ်းချမ်းရေးဖြစ်လာနိုင်တယ်ဆိုတာကိုနားလည်ထားကြပါလို့သမ္မတထရန့်ကသူ့မိန့်ခွန်းမှာပြောပါတယ်အစ္စရေးနိုင်ငံရောမမျိုးကိုမထွက်ခွာခင်ပြုလုပ်တဲ့အစ္စရေးပြတိုက်တွင်မင်းကွန်းပြောတာမှာတော့အစ္စရေးနဲ့ပါလက်စတိုင်းတွေကြားသဘောတူညီမှုရနိုင်တယ်လို့လည်းသမ္မတထရမ့်ကပြောဆိုပါရဲပါလက်စတိုင်းတွေဘက်ကအဓိကထောက်ပြတဲ့အစ္စရေးရဲ့သိမ်းပိုက်မှုနောက်အစ္စရေးပါလက်စတိုင်းနှစ်နိုင်ငံတီးရှိရေးမူဆတာတွေကိုတော့သမ္မတထရမ့်ကမင်းကွန်းမှာတည်တံ့မှတ်ချက်ပေးပြောဆိုတာမျိုးမရှိပါဘူးအင်္ဂါနေ့အစောပိုင်းအနောက်ဘက်ကမ်ဘတ်လီဟမ်မှာပါလက်စတိုင်းအာဏာပိုင်အဖွဲ့သမ္မတမမွတ်အာဘတ်စ်နဲ့တွေ့ဆုံတာမှာတော့ပါလက်စတိုင်းတွေရဲ့အရင်းခံပြဿနာကအစ္စရေးဘက်ကသိမ်းပိုက်ချေချမှုနောက်ပါလက်စတိုင်းကိုအတိမတ်မပြူတာတွေဖြစ်တယ်လို့ပါလက်စတိုင်းအကြီးအကဲကသမ္မတထရမ့်ကိုပြောဆိုပါရဲသ သမ္မတထရမ်ကတော့အရှိအလေပိုင်းငြိမ်းချမ်းရေးအတွက်တက်နိုင်တာမှန်သမျှဆောက်ရွက်သွားမယ်လို့အခိုင်အမာပြောကြားလိုက်ပါတယ်ခင်ဗျာ
Al-Qaeda အကြမ်းဖက်အဖွဲ့ရဲ့အခြေအဆက်အကြမ်းဖက်သမား9ဦးကိုယမန်နိုင်ငံမှာတုတ်တင်နိုင်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်ဒီကနေ့အင်ကာနေမှာအမေရိကန်တပ်တွေက Marib ဒေသကစစ်သွေးကြွတွေရှိနေတဲ့အဆောင်ကိုလေကြောင်းကနေရောလက်နက်ငယ်တွေနဲ့ပါဝင်ရောက်ပစ်ခတ်စီးနင်းခဲ့ပြီးဒီစစ်စင်ရေးကိုယမန်အစိုးရကူညီပံ့ပိုးမှုနဲ့ဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းအမေရိကန်ကပြောပါတယ်လွန်ခဲ့တဲ့မတ်လအတွင်းထုံးကလည်းရေမြနိုင်ငံတဲကအကြမ်းဖက်သမားတွေခိုးအောင်နေတဲ့ဒေသတချို့ကိုစစ်လေယာဉ်တွေအဝေးတိုင်း drone ယာဉ်တွေသုံးပြီးအမေရိကန်ဘက်ကတိုက်ခိုက်ခဲ့တာပါဇန်နဝါရီလအတွင်းထုံးက AQAP လို့ခေါ်တဲ့ Arabia ကျွန်းဆက်က Al-Qaeda အဖွဲ့တွေကိုဝင်ရောက်တိုက်ခိုက်တာမှာတော့ American Navy SEAL တပ်ဖွဲ့ဝင် William Ryan Owen ကြာဆုံးခဲ့တာပါအမေရိကန်ဘက်က AQAP အဖွဲ့ကိုအဓိကကြားတဲ့အကြမ်းဖက်အဖွဲ့အဖြစ်ရှုမြင်တာဖြစ်ပါတယ်ဒီအဖွဲ့ဟာ2010ပြည်နှစ်တုန်းကဖောက်ခွဲရေးပစ္စည်းတွေကိုအမေရိကန်ပြည်ထောင်စုကိုပို့ဆောင်ခဲ့တယ်လို့အဲ့ဒီမတိုင်ခင်တစ်နှစ်မှာအမေရိကန်ပြည်ထောင်စုဒက်ထရိုက်မြို့ကိုပြန်တန်းတဲ့လေယာဉ်ကိုဖောက်ခွဲဖို့စူးစမ်းခဲ့ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာမွေးဖွားခဲ့တဲ့ဦးမာဖာရောက်အဗ်ဒူမူတာလဖ်ဟာအောက်ခံဘောင်းမီအောင်မှာဝှက်ပြီးတော့တဲဆောင်လာတဲ့ဘုံကိုဖောက်ခွဲခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်သူ့ကိုလေယာဉ်ပေါ်မှာဝိုင်းဝန်းဖမ်းဆီးခဲ့တာဖြစ်ပါတယ်။
ဝင်ဝင်နေသူတွေကိုစားတောက်ထောက်ပံ့ပေးတဲ့အစီအစဉ်နဲ့ Medicaid လို့ခေါ်တဲ့ကျန်းမာရေးဆောင်ရှားမှုအစီအစဉ်တွေပါဝင်တဲ့လူမှုပူလုံရေးဆိုင်ရာအစီအစဉ်တွေကိုလာမယ့်10နှစ်အတွင်းလျှော့ချသွားမယ့်ပြည်ထောင်စုအစိုးရအသုံးစရိတ်ကို American သမ္မတ Donald Trump ကအဆိုပြုလိုက်ပါတယ်။ဒီကနေ့တရားဝင်ထုတ်ပြန်မှုရှိတဲ့အစိုးရအသုံးစရိတ်ကိုနောက်ပိုင်းမှာလွှတ်တော်ကစီစစ်ပြီးအတိပြုပေးရမှာပါ။ဒီအဆိုပြုချက်မှာပါဝင်တဲ့အကြောင်းအရာတော်တော်များများကို Democrat လွှတ်တော်အမတ်တွေကစန့်ကျင်ပြီး Republican Party လွှတ်တော်အမတ်တွေထဲမှာလည်းအကြောင်းအရာတချို့ပေါ်သဘောထားကွဲလွဲနေပါတယ်။လာမယ့်10နှစ်အတွင်းသန်းပေါင်းဒေါ်လာ 3.6 trillion ရှော့ချသွားမှာပါ။သမ္မတ Barack Obama ရဲ့ဇယိတ်တက်တာတဲ့ကျန်းမာရေးဆောင်ရှားမှုအစီအစဉ်ကိုပယ်ဖျက်လိုက်တာကြောင့် 800 billion တက်တာသွားမှာဖြစ်ပြီးလောလောဆယ်မှာတော့ဝင်ငွေနဲ့မိသားစုတန်း40ကျော်အတွက်စားတောက်ထောက်ပံ့ပေးထားတဲ့အစီအစဉ်ကိုရှော့ချတာကြောင့်191 billion တက်တာသွားမှာဖြစ်တယ်လို့အင်ဂျီတော်ကခန့်မှန်းထားပါတယ်။ဒါပြင်ပြည်တော်စုဆွေးရလုပ်သားတွေချေယူထားတဲ့ပညာရေးအသုံးစရိတ်ချင်းငွေမဖြစ်မနေပြန်ဆက်ဖို့နဲ့အငင်းစားယူမဲ့သူတွေရဲ့ထောက်ပံ့ချင်းငွေတွေရှော့ချဖို့လဲအသုံးစရိတ်အစုပြုချက်မှာပါဝင်ပါတယ်စစ်ဖက်အသုံးစရိတ်ကိုတော့တိုးမြင့်တောင်းခံထားပါတယ်ဒါပြင်အမေရိကန်မက္ကဆီကိုနယ်စပ်လုံခြုံရေးအတွက်1.6 billion သုံးဆသွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာဆင်နေရတာဖြစ်ပါတယ်။တရုတ်နယ်စပ်ကမြောက်ပိုင်းစီရေမဟာမိတ်တိုင်းရင်းသားလက်နက်ကန်ခုနှစ်ဖွဲ့ကငြိမ်းချမ်းရေးညီလာခံတက်ဖို့နေပြည်တော်ကိုဆက်ရောက်လာချိန်မှာပဲအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကန်တွေရဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့ငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ဖို့ဆုံးဖြတ်လိုက်တာကြောင့်မနေ့ပြန်ကျင်းပမဲ့ငြိမ်းချမ်းရေးညီလာခံမှာတိုင်းရင်းသားလက်နက်ကန်အဖွဲ့အလုံးမပါဝင်တော့ပါဘူး။တန်းတူရီတူပါဝင်ဆွေးနွေးဆုံးဖြတ်ပိုင်ခွင့်မရှိတဲ့အတွက်အခုလိုညီလာခံကိုမတက်တာလို့ UNFC ကပြောပါတယ်မြန်မာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုမှာအတင်းမာဆုံးလို့ဖြစ်နေတဲ့မြောက်ပိုင်းစီရေမဟာမိတ်ခုနှစ်ဖွဲ့ဖြစ်တဲ့ World လက်နက်ကင်အဖွဲ့ကချင်လက်နက်ကင်တပ်ရှမ်းပြည်မြောက်ပိုင်းတပ်ဖွဲ့မိုင်းလာတပ်ဖွဲ့တောင်ပလောင်တပ်ဖွဲ့ရခိုင်လက်နက်ကင်တပ်နောက်ဖုံချားရှင်ရဲ့ကိုကန်လက်နက်ကင်တပ်ဖွဲ့တို့ကကိုယ်စားလှယ်တွေကောင်းဆောင်တွေကတော့နေပြည်တော်မှာ9ရက်ကြာကျင်းပမဲ့ငြိမ်းချမ်းရေးညီလာခံကိုတက်ရောက်ကြမှာဖြစ်ပါတယ်မြန်မာတပ်မတော်နဲ့တိုက်ပွဲတွေပြင်းထန်ခဲ့တဲ့ TNLA တအောင်ပလောင်တပ်ဖွဲ့ဖုံချရှင်ရဲ့ကိုကန်လက်နက်ကင်တပ်နဲ့ရခိုင်လက်နက်ကင်တပ် AA တပ်ဖွဲ့တို့ကိုငြိမ်းချမ်းရေးညီလာခံတက်ရောက်ခွင့်ရဖို့တရုတ်ဘက်ကကြားဝင်ညှိနှိုင်းခဲ့တာလို့နီးစပ်တဲ့သတင်းရှင်းမြစ်က VOA ကိုပြောပါတယ်။မနေ့ဖြန်ချင်းပမဲ့ဒုတိယအကြိမ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကြိုဆိုတဲ့အနေနဲ့နိုင်ငံခြားသားအကျဉ်းသား83ဦးနဲ့နိုင်ငံသားအကျဉ်းသား186ဦးတို့ကိုပြည်ထောင်လူငြိမ်းခွင့်ပေးတဲ့အကြောင်းလဲသမ္မတရုံးကကြေညာပါတယ်။မြန်မာငြိမ်းချမ်းရေးညီလာခံကိုကြိုဆိုတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းပြောဆိုထားပါတယ်ရှင်။
င်ဒိုနီးရှားနိုင်ငံမှာလိင်လူချင်းဆက်ဆံမှုနဲ့အမျိုးသားနှစ်ဦးကိုဘာသာရေးဆိုင်ရာရဲကလူမျိုးကွဲမှချိန်တန်စီရင်ပါတယ်။ဘန်ဒါအာချေကပလီတခုထဲမှာခေါင်းစုပ်ဝတ်ထားတဲ့အမျိုးသားတွေကပြစ်ဒဏ်ချခံရတဲ့အမျိုးသားနှစ်ဦးကိုတဦးကိုချိန်တန်အချက်80ကျော်ရိုက်နှက်ဒဏ်ပေးတာကိုတော့ယာနဲ့ချီတဲ့လူတွေဝိုင်းကြည့်ကြပြီးတချို့ကလက်ကင်ဖုံးနဲ့မှတ်တမ်းတင်ရိုက်ကူးကြပါတယ်။လူလူရှိမှချိန်တန်စီရင်ပြီးရင်တော့အဲ့ဒီလူတွေကိုမိသားစုစီပြန်လည်အနမှာဖြစ်တယ်လို့အာချေပြည်နယ်ကရှရီယာရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ဒီလိုပြစ်ဒဏ်ပေးတာကြောင့်အစ္စလာမ်ဥပဒေတွေကိုမဆန့်ကျင်မှုအထောက်အကူဖြစ်စေမယ်လို့မျှော်လင့်တဲ့အကြောင်းလဲသူကပြောပါတယ်။ဒီအမျိုးသားနှစ်ဦးကိုလိင်လူစုံမဲ့တဲ့ဂေးတွေလို့ဒေသခံတွေကတန်တရားရှိပြီးသူတို့ငှားနေတဲ့အခန်းထဲကိုချိုးဖောက်ဝင်ရောက်တာမှလိင်လူဆက်ဆံတာကိုတိတ်ခဲ့ရပြီးတဲ့နောက်လွန်ခဲ့တဲ့မတ်လအတွင်းအမျိုးသားနှစ်ဦးဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။လိင်လူချင်းဆက်ဆံမှုကအင်ဒိုနီးရှားနိုင်ငံမှာတရားမဝင်တာတော့မဟုတ်ပါဘူး။ဒါပေမဲ့မွတ်စလင်အများစုနေထိုင်ရာအင်ဒိုနီးရှားနိုင်ငံမှာတိတ်ပြီးအယူဆွဲကြည့်တဲ့အာချေပြည်နယ်မှာတော့လိင်လူဆက်ဆံတာကိုတားမြစ်တဲ့ဥပဒေတွေကို2014ခုနှစ်ကနေစပြီးတော့ကျင့်သုံးခဲ့ပါတယ်။ဒီကနေ့လူလူရှိချိန်တန်ပေးတာကတော့ပထမဆုံးအကြိမ်ဖြစ်ဥပဒေကိုကျင့်သုံးမှုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းလွန်ခဲ့တဲ့2016ခုနှစ်အတွင်းမှာတော့လောင်ကစားလုပ်တာအရက်တောက်တာနဲ့အမျိုးသမီးတွေအဝတ်စားကျက်ကျက်ဝတ်တာတွေကြောင့်ယာနဲ့ချီတဲ့လူတွေချိန်တန်ခံခဲ့ရပါတယ်ခင်ဗျာ။
အကြမ်းလိုက်စားမှုနိုင်ငံရေးအရှုပ်တော်ပုံနဲ့ပတ်သက်ပြီးတောင်ကိုရီးယားသမ္မတဟောင်းပတ်ကွန်ဟေကဆွဆွဲချက်တွေအားလုံးကိုစိုးမြို့တော်တရားရုံးမှာဒီကနေ့အင်္ဂါနေ့မှာညင်းဆိုပါတယ်။ဒါဟာတောင်ကိုရီးယားတရားရုံးချုပ်ကသူမကိုသမ္မတယာဒုကဖေရှားပြီးရပ်ပိုင်းအကြမတ်လာတော့ကဖမ်းဆီးပြီးနောက်ပိုင်းလူမြင်ကွင်းမှာပထမဆုံးအကြိမ်တွေ့ရတာဖြစ်ပါတယ်။လွန်ခဲ့တဲ့ဒီဇင်ဘာလတုန်းကမစ်ပတ်ကိုလွှတ်တော်ကဆွဲချက်တင်ခဲ့ပြီးတဲ့နောက်မှာလက်စားမှုအရှုပ်တော်ပုံနဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်တရားရုံးချုပ်ကနေသမ္မတယာဒုကထုတ်ပယ်ခဲ့တာဖြစ်ပါတယ်။အဂရိလိုက်စားမှုအာဏာအလွဲသုံးစားလုပ်မှုအာဏာသုံးဖိအားပေးမှုနိုင်ငံတော်အချက်လက်တွေပေါက်ကြားမှုနဲ့တရားစွဲဆိုထားတာပါ။မစ်ပတ်ကသူနဲ့နှစ်ပေါင်း40ကြာခင်မင်လာတဲ့မိတ်ဆွေရင်ချိုင်းဆွန်စေနဲ့ပူပေါင်းပြီးသူတို့ရဲ့အဖွဲ့အစည်းတွေမှာကိုရီးယားလုပ်ငန်းရှင်တွေကိုဒေါ်လာ69သန်းကျော်အလှူငွေထည့်ဖို့ဖိအားပေးခဲ့တယ်လို့လည်းစွပ်စွဲခံထားရတာဖြစ်ပါတယ်
James Bond တယောက်ဆောင်တူဖြစ်တဲ့အသက်89နှစ်အရွယ်ဗြိတိန်ရုပ်ရှင်မင်းသားကြီး Roger Moore ဒီကနေ့အင်္ဂါနေ့မှာကွယ်လွန်ကြောင်းမိသားစုကကြေညာချက်ထုတ်ပြန်ပြောဆိုပါရတယ်။ဆွစ်ဇာလန်နိုင်ငံမှာကင်ဆာရောဂါကုသမှုခံယူရင်းဖခင်ဖြစ်သူ Sir Roger Moore ဒီကနေ့ကွယ်လွန်ကြောင်းသူ့ရဲ့သားသမီးတွေကရေးသားပါရတယ်။ကွယ်လွန်သူ Sir Roger Moore ရဲ့ဆန္ဒအတိုင်းမိုနာကိုနိုင်ငံမှာတကြိုမှဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြပါရတယ်။လျှို့ဝှက် Agent James Bond အဖြစ်1983ခုနှစ်နဲ့1985ခုနှစ်ကြာထုတ်လုပ်ခဲ့တဲ့ Live and Let Die နဲ့ The Spy Who Loved Me စတဲ့ရုပ်ရှင်ကားကြီးတွေအပါအဝင်ရုပ်ရှင်ကားကြီးခုနှစ်ကားမှာတရုတ်ဆောင်ခဲ့တာကြောင့်မင်းသားကြီး Roger Moore ကိုကဘာတလွားလူသိများပြီးကြော်ကြားလာတာဖြစ်ပါတယ်ခင်ဗျာ။
ဆန္ဒပြပွဲတွေဖြစ်နေတဲ့ဗင်နီဇွဲလားနိုင်ငံမှာဆရာဝန်နဲ့စေချောင်းသားတွေစုပေါင်းပြီးတနင်္လာနေ့တုန်းကဆန္ဒပြပါတယ်။လိုအပ်နေတဲ့စေဝါပစ္စည်းပြက်လက်မှုနဲ့အစားအသောက်အကူအညီတွေနိုင်ငံတကာကထောက်ပံ့ပေးနိုင်အောင်အစိုးရအနေနဲ့ခွင့်ပြုဖို့ကရက်ကမျိုးဒေါ်ကကျန်းမာရေးဝန်ကြီးဌာနကိုချီးတက်ဆန္ဒပြကြတာပါ။လွန်ခဲ့တဲ့တလခွဲကျော်ကစတင်ခဲ့တဲ့သမ္မတနီကိုလတ်မာဒူရိုကိုဆန္ဒပြမှုအတွင်ဆန္ဒပြသူတွေလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တာမန်သွားလာနေကြသူတွေအပါအဝင်လူပေါင်း48ဦးအထိသေဆုံးခဲ့ရပြီဖြစ်ပါရဲ့ရှင် Direct from Washington The
Voice of America The VOA အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တင်တွေကိုမတင်ငေးထိုင်တဲ့ကိုအောင်အောင်တို့ကပြောပြပေးသွားတာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com နဲ့ Facebook ဆက်မျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့အနာဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်လက်တင်ဆက်ပေးပါမယ်မဘာသာလိုလူသိများတဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကိုဖြစ်သိမ်းဖို့နိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့မဟာနာကဒီကနေ့ရက်စွဲနဲ့ညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။မဘာသာအဖွဲ့ဟာတရားမဝင်ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်တာကြောင့်ဒီနာမည်သုံးပြီးလှုပ်ရှားဆောင်ရွက်နေတာတွေကိုရပ်တန့်ဖို့ဆုံးဖြတ်လိုက်တာပါ။မဘာသာအမည်မသုံးရဘူးလို့ဆိုပေမဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးလုပ်ငန်းတွေကိုသူနီးသူဟန်နဲ့ဆက်လုပ်သွားမှာဖြစ်တယ်လို့မဘာသာအဖွဲ့ဝင်အပွင့်လင်းဆရာတော်ကမိန့်ပါတယ်။တင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းတင်ထောက်မမြင်မြင်ခိုင်ကပြောပြပေးပါမယ်။
မဘာသာဆိုတဲ့အမည်ကိုသုံးပြီးတဦးချင်းဖြစ်စေအဖွဲ့လိုက်ဖြစ်စေလှုပ်ရှားဆောင်ရွက်တာတွေကိုရပ်တန့်မှုအပါအဝင်တနိုင်ငံလုံးမှာရှိတဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဆိုင်ဘုတ်တွေကိုဇူလိုင်လ15ရက်နေ့နောက်ဆုံးထားပြီးအပြည်တိုင်းဖြုတ်သိမ်းဖို့ဒီကနေ့မေလ23ရက်နေ့မှာကျင်းပပြုလုပ်တဲ့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့48ပါးစုံကြီးအစည်းအဝေးကနေဆုံးဖြတ်ညွှန်ကြားလိုက်ပါတယ်တကယ်လို့မဘာသာအမည်နဲ့လှုပ်ရှားဆောင်ရွက်မှုတွေဆက်ရှိနေအောင်မယ်ဆိုရင်ပြည်ထောင်စုဝန်ကြီးဌာနအနေနဲ့ဥပဒေအရအမြန်ဆုံးအရေးယူဆောင်ရွက်ဖို့လဲတိုက်တွန်းထားပါတယ်။ဒီညွှန်ကြားချက်နဲ့ပတ်သက်လို့တော့သာသနာရေးဝန်ကြီးဌာနဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမဟုတ်ပါဘူး။1980ပထမဆုံးအကြိမ်တန်ခါဂိုင်းပေါင်းစုံအစည်းအဝေးဆုံးဖြတ်ချက်အရမြန်မာပြည်မှာတန်ခါအဖွဲ့အစည်း၉ဘွဲ့ပဲရှိရမှာဖြစ်တယ်လို့သာသနာရေးဝန်ကြီးဌာနပြောခွင့်ရသူဦးအောင်စံဝင်က VOA ကိုပြောပါတယ်။
နော်တို့က1980ဗမာပြည်ကရင်ပေါင်းစုံဝင်မှာတွေကတန်ခါအဖွဲ့အစည်း၉ဖွဲ့ပဲရှိရမယ်ဆိုတာဟိုတန်ခါတွေကသတ်မှတ်ပြီးသားဖြစ်တာကျွန်တော်တို့က၉ဖွဲ့ပဲရှိရပါမယ်ခင်ဗျာတန်ခါအဖွဲ့အစည်းက၉ဖွဲ့ပဲရှိပါတယ်တန်ခါဂိုင်း၉ဂိုင်းပေါ့နော်ဂိုင်း၉ဂိုင်းပဲရှိရပါမယ်ခင်ဗျာဒါကျွန်တော်တို့ဆုံးဖြတ်တာမဟုတ်ပါဘူးတန်ခါတို့ကလည်းဆုံးဖြတ်ထားရတာပါခင်ဗျာ
ရန်ကုန်မြို့မက္ကင်ကျောင်းတိုက်ဆရာတော်ဦးအိမ်တကကတော့မဟာနာဆရာတော်ကြီးတွေရဲ့အညင်သာဆုံးဂိုင်းတွဲဖြည့်ရှင်းမှုဖြစ်တယ်လို့ချီးကျူးမှတ်ချက်ပေးခဲ့ပြီးမဘာသာအဖွဲ့ဟာတကယ်ကိုဖြတ်သိမ်းတဲ့အဖွဲ့အစည်းဖြစ်တယ်လို့မိန့်ပါတယ်
။အနာဘယ်အဖွဲ့အစည်းတွေအကြွေအလွန်ကျွံဖြစ်လာလို့ရှိရင်ဘုန်းကြီးတို့ဟိုနှိမ့်နေရတော့မှလေနှိမ့်နေကြလို့ရှိရင်အကလုံးရောတော့ရောကောတော့ကောတွေပါကုန်မှာဆိုနေအတွက်ကြောင့်ဘုလိုမျိုးညွန်ကြားတော့အရင်ထုတ်ပေးတာပါနော်။ညွန်ကြားတော့ထုတ်ပြီးရဲ့အချင်းအစားပြီးတော့အဲဆိုင်ဘုတ်တွေအစားဆိုအတင်းခိုင်းနေဆိုတာကသူတို့ပြောမှလွယ်ချင်တော့နဲ့အဲကိုဒုက္ခကိုရှောင်နိုင်အောင်သူတို့ကိုကြိုတင်ပြီးတော့အတိပေးတာပေါ့အော်မတ်တို့ဆက်လို့ရှာတယ်ဆိုရင်ဆက်လို့ရှာတဲ့ပုံကြီးတော့သူအနာဘန်ဖွဲ့ပြနေသူရေးယူရတော့မှာပဲလေလွန်ကျွန်းဖြစ်လာလို့ရှိရမှာဒါကောင်းပါတယ်ဆရာတို့အဲ့လိုမျိုးညင်သာသာလေးတွေအဲ့လိုမျိုးထုတ်ပြန်ထားပြတာလေ
နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ရဲ့ညွန်ကြားချက်ကိုတိတိကျကျလိုက်နာဆောင်ရွက်ပါမယ်ဆိုတဲ့ဝန်ခံကတိကိုဒီကနေ့မှာမဘာသာဥက္ကဋ္ဌအင်းစင်ရွာမဆရာတော်ဥတီလောကဘီဝန္တာကိုတိုင်းလက်မှတ်ရေးထိုးခဲ့တာပါအခုမေလ29ရက်နေ့နဲ့28ရက်နေ့တွေမှာကျင်းပဖို့ရည်ရွယ်ထားတဲ့မဘာသာအဖွဲ့၄နှစ်ပြည့်ညီလာခံကိုကျင်းပဖို့မရှိတော့ဘဲအဲ့ဒီနေ့တွေမှာမဟာနာရဲ့ညွန်ကြားချက်နဲ့ပတ်သက်လို့တိုင်းနယ်ပြည်နယ်အသီးသီးကမဘာသာအဖွဲ့ဝင်တွေကိုအသိပေးရှင်းလင်းသွားမယ်လို့မဘာသာဗဟိုကကြေညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံတော်တန်ခါမဟာနာယကရဲ့ညွန်ကြားချက်နဲ့ပတ်သက်လို့အင်မတန်စိတ်မကောင်းဖြစ်ရသလိုဒါဟာမဖြစ်သင့်ဘူးလို့ရန်ကုန်တိုင်းမဘာသာအဖွဲ့အတွင်ရေးမှူးပွင့်လင်းစရာတော်ဦးပြင်းငိမ့်သားကမိန့်ပါတယ်။
ကောင်းတဲ့ကောင်းစဉ်လေးအောက်မှာဟိုလောက်ရတာအမြဲတမ်းလည်းအရသာရှိတယ်လေကိုလူမျိုးဘာသာသာသနာကာကွယ်တာဖြစ်ချင်းတော့လေဒါနဲ့ဒါဟိုဆရာနိုင်ငံတော်ငါးနိုင်ငံဆရာတော်ဒီအနေနဲ့ရပြီးတော့အခုဟုတ်လားအချက်လေးချက်နဲ့ထုတ်ပြန်လိုက်တာကိုလည်းအမြဲတမ်းဟိုစိတ်မကောင်းဖြစ်ရပါတယ်ဒီလိုလည်းမဖြစ်သင့်ဘူးလို့ပဲယူဆပါတယ
်မဘာသာဆိုတဲ့အမည်သုံးခွင့်မရှိရင်တော့အမျိုးဘာသာသာသနာစောင့်ရှောက်ရေးလုပ်ငန်းတွေကိုသူနီးသူဟန်နဲ့ဆက်လုပ်သွားမယ်လို့ပွင့်လင်းဆရာတော်ကမိန့်ပါတယ်
ရှိရှောင်းအလားလားတော့ဆရာတော်ကြီးတွေကတော့မနစ်သက်လို့ဒီလိုဖြစ်လိုက်ပြီပေါ့လေဒါဖုံဖုံတို့ကတော့ဘာပဲဖြစ်ဖြစ်ဟိုနာမည်တွေကောင်းစဉ်တွေကတော့အတိအကမကြပါဘူးဖုံဖုံတို့လှုပ်တဲ့လှုပ်ထိုက်တဲ့အလုပ်ကတော့ဖုံဖုံတို့ကဆက်ပြီးတော့ဟိုလှုပ်သွားမှာပဲလေဟုတ်လားဒီနာမည်မှမဟုတ်ပါဘူးကိုလှုပ်တဲ့အလုပ်တွေကအများကြီးရှိပါတယ်ကိုလူမျိုးဘာသာသာသနာအတွက်ကိုတိုင်းပြည်အတွက်ဆိုရင်ကြာရနေရတာဝန်ရပြီးတော့ကိုစင်းတို့ကစူးစမ်းအားထုတ်သွားမှာပဲလေနော
်မဘာသာအဖွဲ့ဟာ2014ခုနှစ်ဇန်နဝါရီလအတွင်းမှာပထမဆုံးကြိမ်ညီလာခံခေါ်ယူဖွဲ့စည်းခဲ့တာဖြစ်ပြီးဒီအဖွဲ့မှာယဟန်တန်ဃာတွေရောလူပုဂ္ဂိုလ်တွေပါပါဝင်တာဖြစ်ပါတယ်။အမျိုးဘာသာသာသနာကာကွယ်စောင့်ရှောက်ရေးဆိုပြီးအမျိုးသားရေးလှုပ်ရှားမှုတွေမှာဦးစီးဦးဆောင်ပြုခဲ့သလိုမဘာသာအဖွဲ့တွေကဦးဆောင်သူတချို့ဟာလည်းလူမျိုးရေးဘာသာရေးအဓိကယုံတွေဖြစ်အောင်လုံဆောင်မှုတွေရှိခဲ့တယ်လို့စွပ်စွဲခံနေရတာပါ။မဘာသာအဖွဲ့ကတော့ဒါဟာပုဂ္ဂိုလ်တူတယောက်ရဲ့လှုပ်ဆောင်မှုတာဖြစ်ပြီးမဘာသာနဲ့မသက်ဆိုင်ဘူးလို့ဖြေရှင်းချက်ထုတ်ခဲ့ပူပါတယ်။လက်ရှိ NLD အစိုးရတက်လာပြီးတဲ့နောက်မဘာသာအဖွဲ့နဲ့အာဏာပိုင်တွေကြားတင်းမာမှုတွေပိုပြီးကြီးခဲ့သလိုလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့အမျိုးသားရေးလှုပ်ရှားမှုတွေလည်းခက်ဆိတ်ဆိတ်ဖြစ်လာတာဖြစ်ပါတယ်ရှင်
။မမြင်မြင်ခိုင်တင်ပြသွားတာပါ။အခုတော့27ရာစုပင်လုံညီလာခံသတင်းဆက်ပါမယ်။မနက်ဖြန်မေလ24ရက်နေ့မှာကျင်းပမဲ့27ရာစုပင်လုံညီလာခံတက်ရောက်ဖို့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့နေပြည်တော်ကိုရောက်ရှိနေချိန်မှာပဲညွညွတ်တော်တိုင်ရင်သာလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့ညီလာခံမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်။အထူးသဖြင့်တခြားကိုယ်စားလှယ်တွေနဲ့တူဆွေးနွေးဆုံးဖြတ်ခွင့်ရှိတဲ့အနေအထားနဲ့ဖိတ်ကြားခံရတာမဟုတ်လို့မတက်ရောက်ဖို့ဆုံးမြတာဖြစ်တယ်လို့လည်း UNFC ကောင်ဆောင်တွေကပြောပါတယ်။ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါ UNSC ကိုညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒီကနေ့အစည်းအဝေးကနေဆုံးဖြတ်ချက်အရ27ရာစုဒုတိယကြိမ်ပင်လုံညီလာခံကိုအဖွဲ့အနေနဲ့တက်ရောက်မှာမဟုတ်ဘူးလို့ဒုတိယဥက္ကဋ္ဌနဟန္တာကပြောပါတယ
်ကျွန်တော်တို့ဒီကြားဖြတ်ကြည့်နိုင်နေတဲ့ကုချက်ပေါ်မှာပြည်လည်းမရသေးဘူးပြကျွန်တော်တို့ကတော့ရှိတစ်တိုးဖို့ဆိုတဲ့နေရာမှာတော့ဘာလို့မရသေးဘူးပေါ့နော်နောက်အခု27ရာစုပင်လုံဖိတ်လာတဲ့အပေါ်မှာဒီဝေးနဲ့လည်းကတ်ရက်ဖြစ်နေတယ်နောက်သရုပ်ဖိတ်စာလည်းရောက်တယ်တော်တော်လေးနောက်ကျတယ်ကျွန်တော်တို့ကိုအထူးဧည့်သည်အနေနဲ့ဖိတ်ကြတယ်ဒါတော့သကလုံးလှအောင်တော့အထူးဖိတ်ကြသူပေါ့အမှားတော့ဒါလိမ့်လာသူစစ်မှာပဲဒီတခြားကုသလေတွေနဲ့ဒန်းတူဆွေးနွေးခွင့်ဆုံးဖြတ်ခွင့်တွေမရှိတဲ့အနေအထားပေါ်မှာကျွန်တော်တို့ကတော့မတက်တင်ဘူးလို့ကျွန်တော်လည်းအလုပ်နေတယ
်အထူးဖိတ်ကြသူအစ်အနေသားဖြစ်တာဖိတ်ကြလာလို့ UNSC အနေနဲ့ပါဝင်တက်ရောက်ဖို့မရှိဘူးလို့သူကဆိုပါတယ် UNSC ရဲ့နိုင်ငံရေးဆိုင်ရာတွေ့ဆုံဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TBN နဲ့မြန်မာဆိုရတို့ကြားအဆိုပြုချက်ကိုချက်ကိုညှိနှိုင်းသဘောတူညီချက်မရခဲ့လို့ NCA လက်မှတ်ရေးထူးနိုင်ရေးမတိုင်ခင်နှစ်ဖက်အပြန်အလှန်ကတိကဝတ်ပြုချက်မပြုနိုင်တဲ့အခြေအနေမှာရှိနေပါတယ်။ UNSC အနေနဲ့ကတော့27ရာစုပင်လုံးညီလက်ခံဖိတ်ကြားမှုဟာတန်းတူဆွေးနွေးခွင့်မရှိတဲ့နေသားဖြစ်တယ်လို့ခိုင်မာတဲ့သဘောတူညီချက်တစ်ခုနဲ့တော်လန်ရေးလက်နက်ကန်ဖွဲ့သွင်းတဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းနဟန်တာကပြောပါတယ
်ပထမအကြိမ်27ပင်လုံးလုံးလုံးကကျွန်တော်တို့ကိုတရားဝင်ဖိတ်တယ်တန်းတူဆွေးနွေးခွင့်ရှိတဲ့အပေါ်မှာကျွန်တော်တက်ခဲ့တယ်ဒါပေမဲ့ဒီပွဲမှာတော့အဲ့ဒါလို့မဟုတ်ဘူးနော်နောက်အခု NCA ကိစ္စအပေါ်မှာလည်းကျွန်တော်တို့ကအရင်က NCCT အနေနဲ့ဆွေးနွေးလာတယ်နောက်ပြီးတော့မှ CD အခုဆိုနဲ့ဆက်ဆွေးနွေးနေတာပါပဲနော်သဘောတော့ခိုင်မာတဲ့သဘောတူညီမှုတစ်ခုနဲ့အကြည့်ခရဆက်ရေးလုပ်ပြီးတော့မှနိုင်ငံကြီးဖြည့်ဆင်းရေးကိုတက်လှမ်းသွားဖို့အဲ့ဒီပုံမှာကျွန်တော်တို့အခိုင်အမာယုံကြည်တယ်တော်လည်ရေးလက်နက်ကန်ဖွဲ့တဲ့အားလုံးပါဝင်နိုင်ရေးကိုလက်တာအဓိကဆောင်ပေးရမယ
်27ရာစုပင်လုံးညီလာခံကိုမတက်ရောက်လို့မြန်မာအစိုးရကနေတမျိုးတစ်ပုံသဘောထားရှိနိုင်မလားဆိုတဲ့အပေါ်နန္ဒာကအခုလိုဆက်ပြောပါတယ
်ဒါကအစိုးရပေါ်မှာတကယ်လို့27ရာစုပင်လုံးမတက်လို့သူတို့တမျိုးစုသဘောထားမယ်ဆိုတော့ဒါတော့မတက်နိုင်ဘူးလေနော်သူတို့ကတော့အစီအစဉ်ကြီးလို့သူတို့လုပ်သွားတာပါကျွန်တော်တို့နဲ့အတက်နိုင်ဆုံးဆက်လက်ပြီးတော့ကြီးသွားဖို့လိုလိမ့်မယ်လို့နော်ဒါကတော့ကျွန်တော်တို့မြင်တယ်
UNSC အနေနဲ့ကတော့ပင်လုံမူပင်လုံစိတ်တပင်လုံဂရိကဝတ်နဲ့အညီအမျိုးသားတန်းသူရေးကိုပိုင်ပြတန်းခွင့်နဲ့အမျိုးသားပြည်နယ်များကိုအခြေခံတဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးကိုဥတည်နိုင်တဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေကို UNSC အနေနဲ့ကြိုဆိုထောက်ခံဝိုင်းရံပပိုးသွားမယ်လို့လည်းဒီကနေ့မှကြေညာချက်ထုတ်ပြန်ထားပါတယ်။အခုကျင်းပတဲ့ UNSC စီဝေးမှာကချင်လွတ်လပ်ရေးဖွဲ့ KIO မုံမြင့်တပ်ပါတီကရင်နေမျိုးသားတိုးတက်ရေးပါတီမြောက်ပိုင်းရှမ်းပြည်သမတော် SSPP SSC ရခိုင်အမျိုးသားကောင်စီလာဟုဒီမိုကရက်တစ်အစည်းအရုံးတို့တက်ရောက်ခဲ့ကြပြီမဲ့ KIO နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ကိုယ်စားလှယ်တွေဟာ27ရာစုပင်လုံညီလာခံကိုတက်ရောက်ဖို့နေပြည်တော်ကိုရောက်ရှိနေပါတယ် UWSA ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ကနေဦးဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအဖွဲ့ဖြစ်တဲ့ UWSA KIA SSPB NDAA TNL AA MNDAA အဖွဲ့ခုနှစ်ဖွဲ့ကတော့အထူးဖိတ်ကြားသူတွေဖြစ်ဒုတိယကြိမ်27ရာစုပင်လုံညီလာခံကိုတက်ရောက်ဖို့တရုတ်နိုင်ငံကနေတစ်ဆင့်နေပြည်တော်ကိုရောက်ရှိနေပြီဖြစ်ပါတယ်ခင်ဗျာ
နိုင်ငံအိမ်တည်င်းပေးဖို့သွားတာပါအခုတော့မြမကလေးငယ်ရင်းနဲ့ဆိုင်တဲ့တည်င်းဖယ်လက်ရအောင်ပါမြန်မာအစိုးရအနေနဲ့ကလေးတငယ်အရေးနဲ့ပတ်သက်လို့အရှိန်မြင့်လှုံ့ဆော်နေရရှိပေမဲ့လို့ပဋိပက္ခဖြစ်ရာဒေသတွေကကလေးတငယ်တွေရဲ့အခြေအနေဟာစိုးရိမ်စရာအခြေအနေရှိနေဆဲဖြစ်တယ်လို့ကမ္ဘာကုလသမဂ္ဂကလေးတငယ်များရမုံငွေအဖွဲ့ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အပါအဝင်ကချင်ရှမ်းနယ်ကရင်ပြည်နယ်စတဲ့ပဋိပက္ခဖြစ်ပွားရာဒေသတွေမှာကလေးငယ်ပေါင်း2,000ကျော်အတွက်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေတိထက်ပိုလိုအပ်နေပြီးကလေးစစ်သားစုဆောင်တာအပါအဝင်ပဋိပက္ခတွေကိုအဆုံးသတ်သိမိလို့လည်းတောင်းဆိုလိုက်ပါတယ်။အပြည့်စုံကတော့ဆက်သွယ်မြင့်မြန်းထားတဲ့ VOA မြန်မာဝိုင်းပြည်သတင်းထောက်ကိုထက်အောင်ကတင်ပြထားပါတယ်။
မြန်မာနိုင်ငံမှာကလေးသူငယ်တွေရဲ့ကျန်းမာရေးပညာရေးတွေမှာတိုးတက်လှုပ်ဆောင်မှုတွေရှိသလိုကလေးသူငယ်ဆိုင်ရာဥပဒေမူကြမ်းတစ်ခုကိုလည်းရေးဆွဲဖို့ပြင်ဆင်နေပေမလို့ပြည်ပခဖြစ်ရာဒေသတွေအပါအဝင်ဝေးလံခံပြရတဲ့ဒေသတွေကကလေးငယ်ပေါင်း2,000ကျော်အတွက်အကူအညီတွေလိုအပ်နေဆဲဖြစ်တယ်လို့ကုလသမဂ္ဂကလေးသူငယ်များရန်ပုံငွေအဖွဲ့ကထောက်ပြလိုက်တာပါဒီကနေ့ UNICEF ကထုတ်ပြန်လိုက်တဲ့အစဉ်ခန်းစာနဲ့ပတ်သက်လို့ UNICEF မြန်မာရဲ့ဌာနကိုယ်စားလှယ် Bertrand Banvre ကအခုလိုပြောပါတယ
် An estimated 2.2 million children do not actually benefit from these reforms
because ပြည်ပကဖြစ်ပွားရာဒေသတွေမှာနေထိုင်ကြတဲ့ကလေးငယ်1.2 million ဟာပြုပြင်ပြောင်းလဲမှုတွေလုပ်နေပေမဲ့လို့သူတို့အနေနဲ့အကျိုးရလတ်တွေမခံစားရသေးပါဘူးကလေးငယ်ပေါင်း2,000ကျော်ဟာမြပြားလာတဲ့အရေးအတွက်ဖြစ်ပြီးအခုဆိုရင်အဲ့ဒါကိုပြောင်းလဲဖို့အတွက်အခွင့်အရေးတွေရှိလာတာကိုလည်းကျွန်တော်တို့တွေ့မြင်လာရပါတယ်
ကိုပြာနယ်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့တိုက်တွန်းချက်အရရခိုင်ပြည်နယ်ဘက်မှာလည်းကျန်းမာရေးနဲ့ပညာရေးဖွံ့ဖြိုးတိုးတက်မှုတွေလှုပ်ဆောင်နေသလိုမနက်ဖြန်မှကျင်းပမဲ့ပင်လုံညီလာခံမှာလည်းပြည်ပကတန်ခန်းစားခဲ့ရတဲ့ကလေးငယ်တွေအတွက်ပိုကောင်းမွန်တဲ့ကာကွယ်မှုတွေရလိမ့်မယ်လို့သူကဆိုပါတယ်မြန်မာနိုင်ငံမှာကလေးငယ်30ရာခိုင်နှုန်းလောက်ဟာအာဟာရချို့တဲ့ဒဏ်ကိုခံစားနေရပြီး9နှစ်ယောက်ကလေးငယ်150ကျော်ဟာလည်းနေ့စဉ်သေဆုံးနေတယ်လို့ဒီအစဉ်ခန်းစားကထောက်ပြပါတယ်ဒါအပြင်ဝေးလံခံပြတဲ့ကချင်ရှမ်းနဲ့ကရင်ပြည်နယ်အပါအဝင်နေဆက်ဒေသတချို့မှာလည်းမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တွေကြားမကြာခဏဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကြောင့်အဲ့ဒီမှာရှိတဲ့ဒေသခံတွေဟာကျန်းမာရေးနဲ့ပညာရေးခဏတွေမှာအကန့်အသတ်နဲ့အနည်းငယ်သာရရှိနေသေးတယ်လို့သူကဆိုပါတယ်။ရခိုင်ပြည်နယ်ဘက်မှာလည်းလူပေါင်း3,000ကျော်အိုးအိမ်ဆုံးခွာထွက်ပြေးတင်းရှောင်ခဲ့ရတာကြောင့်အဲ့ဒီမှာရှိနေသေးတဲ့အတိုင်းဝိုင်းတွေအတွက်အကာအကွယ်တွေအကူအညီတွေလိုအပ်နေသေးတယ်လို့ဒီအစီအစဉ်ခန်းစားကပြောပါတယ်။ UNICEF အနေနဲ့လည်းရခိုင်ပြည်နယ်တွင်နှစ်ဖက်အတိုင်းဝိုင်းအတွက်အကူအညီတွေထောက်ပံ့ကူညီပေးနေတယ်လို့ UNICEF ရဲ့ဌာနကိုယ်စားလှယ်ကပြောပါတယ
် Yes I mean we cooperate very well with the with the government of Myanmar.
ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရနဲ့အတူလက်တွဲလှုပ်ဆောင်နေတာတွေရှိပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့နှစ်ဖက်အတိုင်းဝိုင်းကကလေးငယ်တွေအတွက်ပညာရေးနဲ့အသက်ကြီးရင်သူတွေအတွက်ကျန်းမာရေးကဏ္ဍတွေကိုလှုပ်ဆောင်ဖို့ဆွေးနွေးခဲ့တာတွေလည်းရှိပါတယ်။အဲ့ဒီမှာပညာရေးစနစ်ဟာဒီတက်ပိုကောင်းဖို့လိုအပ်ပြီးကျန်းမာရေးစောင့်ရှောက်မှုတွေလည်းတိုးမြင့်လှုပ်ဆောင်ဖို့လိုပါတယ်။ကျွန်တော်တို့ဆွေးနွေးတဲ့အထက်မှာရခိုင်ပြည်နယ်မှာရှိတဲ့နှစ်ဖက်အတိုင်းဝိုင်းကကလေးငယ်တွေအားလုံးခွဲခြားဆက်ဆံတာမရှိဘဲကာကွယ်ဆေးထိုးတဲ့လုပ်ငန်းနဲ့ကျန်းမာရေးစောင့်ရှောက်မှုတိုးမြင့်လှုပ်ဆောင်ဖို့လည်းပါဝင်ပါတယ်
။ကလေးစစ်သားစုဆောင်မှုနဲ့ပတ်သက်လို့2012ခုနှစ်ကလေးကမြန်မာစစ်တပ်နဲ့လက်တွဲလှုပ်ဆောင်နေတာတွေရှိတာကြောင့်ကလေးစစ်သားအရေးအတွက်နေသွားတာကိုလည်းတွေ့မြင်ရတယ်လို့ UNICEF ဌာနကိုယ်စားလှယ်ကပြောပါတယ်။ဒါ့အပြင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေမှလည်းကလေးစစ်သားတွေရှိနေတာကြောင့်ဒီကိစ္စနဲ့ပတ်သက်လို့လည်းဆက်လက်ဆွေးနွေးဆောင်ရွက်နေတာတွေရှိတယ်လို့လည်းပြောပါတယ်ခင်ဗျာ။
ကိုချောင်းသတင်းပေးပို့သွားတာပါခုတော့ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာဘုံခွဲတဲ့သတင်းတင်ပြပါမယ်ဗြိတိန်နိုင်ငံမန်ချက်စတာမြို့ဂီတဖျော်ဖြေပွဲတစ်ခုမှာမနေ့ရုံးကပောက်ကွဲမှုဖြစ်တာကြောင့်လူပေါင်း22ဦးထက်မနည်းသေဆုံးပြီး60နီးပါးထိခိုက်ဒဏ်ရာရခဲ့ပါတယ်မန်ချက်စတာမြို့နဲ့အနီးတစ်ဝိုက်မှာမြန်မာလူမျိုးအတော်များများနေထိုင်ကြပေမဲ့မြန်မာလူမျိုးတွေကအထိခိုက်ရှိတာမတွေ့ရသေးပါဘူးဒါပေမဲ့လို့ဒေသခံမြန်မာတွေအဖို့တော့ဒီပောက်ကွဲမှုဖြစ်တာကြောင့်စိုးရင်ချက်တွေရှိနေပါတယ်စုံစမ်းမေးမြန်းထားတဲ့ကိုသားညုံကတင်ဆက်ပေးပါမယ်
ဗြိတိန်နိုင်ငံမန်ချက်စတာဂီတဖျော်ဖြေပွဲတစ်ခုမှာမနေ့ကပောက်ကွဲမှုဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ဗြိတိန်အာဏာရှင်တွေကကြေညာထားသလိုပဲ IS အစွန်းအဖွဲ့ကလည်းသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ထုတ်ဖော်ပြောဆိုလာပါတယ်။ဆက်ကျော်သက်တွေရဲ့အကြိုက် American Suro Ariana Grande ရဲ့ဂီတဖျော်ဖြေပွဲဖြစ်တာမို့လို့တေချေထိခဲ့ရသူအများစုဟာဆက်ကျော်သက်အရွယ်ကလေးတွေဖြစ်ကြပါတယ်။မန်ချက်စတာမြို့နယ်အနီးအနားတစ်ဝိုက်မှာဒီမြန်မာလူမျိုးအတိုင်းအဝန်းအတော်များများနေထိုင်ကြပေမဲ့မြန်မာလူမျိုးတွေတဲကအထိခိုက်ရှိတာတော့မကြားသေးပါဘူး။ဒါပေမဲ့လို့အခြားဒေသကနေနီးတူပဲမြန်မာအတိုင်းဝိုင်းထဲမှာလည်းဒီအခြေအနေပေါ်မှာစိုးရိမ်မှုတွေရှိနေတယ်လို့မန်ချက်စတာမြို့အနီးလီစ်မှာရှိနေတဲ့ဒီကလေးအထုကူဆရာဝန်ကြီးဒေါက်တာတင်မောင်မြင့်ကပြောပါတယ
်ဒီစိုးရိမ်ချက်တွေကတော့အခုသူတို့ကလူစုတဲ့နေရာတွေမှာအများအားတာဂက်လုပ်နေတော့ဟာလူစုတဲ့နေရာတွေတွားတဲ့အချိန်မှာဟိုသတိထားဖို့ရယ်နောက်ပြီးတော့လူစုတဲ့လူများတဲ့နေရာတွေပေါ့လေအဲ့ဒီနေရာတွေကိုတွားရင်စိုးရိမ်စိတ်တွေဖြစ်ကြည့်ကြတာပေါ့အများအပြားလေအခုနောက်ပြီးတော့သူတို့ target လုပ်တာလဲအဲ့လိုဟို big city တွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ lead လဲပါတယ်ပေါ့လေ Manchester တို့ lead to London တို့ဆိုတော့အဲ့လိုလူစုဝေးတို့နောက်ပြီးတော့အဲ့လို concert တို့အဲ့လိုနေရာတွေမှာတော့ဘုရားနည်းနည်းစိုးရင်ကြတာပေါ့လေအားလုံးက
Manchester မြို့ပေါ်မှာတော့ဒီကနေ့မနေ့ပိုင်းအထိနောက်ထပ်ဘုံကွဲမယ်ဆိုတဲ့သတင်းတွေအကြောင်းမလို့လုံခြုံရေးတွေအထူးတလဲကိုချထားတဲ့အကြောင်း Manchester မြို့ကမဆူဆူဆန်ကပြောပါတယ်ဖုန်းနဲ့ဆက်သွယ်မိမျက်နဲ့နေရာမှာအတန်လိုက်မကြည့်မလင်ဖြစ်နေတာတောင်းပန်ပါလေမဆူဆူဆန်ပြောသွားတာကတော့ဒီနောက်ထပ်ဘုံကွဲမယ်ဆိုတဲ့သတင်းတွေဖြစ်ပြီးတော့ဒီကနေ့မနက်ပိုင်းမှာပဲလမ်းတွေပိတ်ပြီးတော့လုံခြုံရေးချထားမှုတွေရှိနေတာကြောင့်အခြေအနေတွေကတော့စိုးရိမ်စရာရှိနေတော့မယ်လို့ VOA ကပြောသွားတာပါဒီလိုမျိုးစိုးရိမ်မှုတွေကြားကပဲပုံမှန်အတိုင်းသွာလာလှုပ်ရှားနိုင်ကြဖို့ဆိုပြီးတော့အာဏာပိုင်ဘက်ကလည်းတိုက်တွန်းနေတဲ့အကြောင်းအခုလက်ရှိအခြေအနေပေါ်မှာဒေါက်တာတင်မောင်မြင့်ကပြောပါတယ
်စိုးရိမ်စိတ်ကတော့ကျွန်တော်တို့အခုဟို Prime Minister Theresa May ပြောတော့ဒီ assessment အရာ England အနေနဲ့ still severe category မှာပါနေတယ်ဆိုတော့လူတိုင်းကတော့ဟိုလူစုစုရုံရုံကြီးတဲ့နေရာတွေခီးသွားမသွားမဖြစ်ဥပမာ London Tube ဆီးရမယ့်နေရာတွေအဲ့လိုလူတွေကတော့အများအားဟိုဘယ်လိုခေါ်မလဲစိုးရိမ်နေမှာပေါ့စိုးရိမ်နေမှာဆိုတော့သူတို့လည်းအခုတော့ပဋိဌာန်းနေရမှာပေါ့လေမသွားမဖြစ်ရင်တော့သွားမှာပေါ့လေဒါနောက်တစ်ခုကလည်းဒီလူတွေရဲ့လိုရာကြောင့်ကျွန်တော်တို့ရဲ့နေစဉ်လှုပ်ရှားမှုလေးပြက်ပြားသွားမယ်ဆိုဒီလူတွေရဲ့အနိုင်ပေါ်သွားမယ်ပေါ့လေဒါတွေကို defeat လုပ်ဖို့ဟာကိုကသတိဝိရိယနဲ့ကိုလှုပ်တင်တာတွေနဲ့ဆက်ပြီးတော့လှုပ်ရမှာပါပဲ
လူ2000ဆက်နဲ့ Manchester အားကစားရုံတွင်ကျင်းပတဲ့ American Suro Ariana Grande ရဲ့ Rock Guitar ပွဲအပီးဒီပြည်သက်တွေအပြင်ကိုထွက်လာနေတဲ့အချိန်မှာပောက်ကွဲမှုဖြစ်သွားခဲ့တာပါအမေရိကန်မိမိလုံခြုံရေးဌာနကတော့ဒီပောက်ကွဲမှုဟာအမေရိကန်ဂီတဖျော်ဖြေပွဲတွေပေါ်မှာလည်းအနေဖြစ်နိုင်ခြေရှိတယ်ဆိုတဲ့အချက်မတွေ့ရသေးဘူးလို့ပြောပါတယ်သမ္မတ Trump ကလည်းဒီတိုက်ခိုက်မှုဟာစိုးရွားတဲ့သူတွေရဲ့လက်ချက်ပဲဆိုပြီးတော့ပြစ်တင်ရှုံချထားပါတယ်ခင်ဗျာ
ကိုသားညုံမင်းမြန်တင်ပြသွားတော့ပါ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ TVB ရုပ်သံလိုင်းကနေလည်းဖန်ယူကြည့်ရှုနိုင်ပါတယ် TVB ရုပ်သံစလောင်းကနေနေ့စဉ်ည10နာရီနဲ့မနက်9နာရီအစီအစဉ်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မနက်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမင်းမြန်ခန့်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနိုင်ပါတယ်ရှင်
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ23ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 24 25 32နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါအခုတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်
သမ္မတဒေါ်နယ်ထရန့်ပထမဆုံးအကြိမ်ကြီးပါခီးထွက်ခွာသွားပြီးပင်လဲအမေရိကန်နိုင်ငံကြီးမှရုရှားရဲ့ဝင်ရောက်စုဖက်မှုကိစ္စကိုလူတွေကပြည်တွင်းမှာအာရုံစိုက်နေကြဆဲဖြစ်ပါတယ်။ရုရှားအရာရှိတွေနဲ့တွေ့ဆုံတဲ့အချိန်သမ္မတထရန့်ကဖက်ဒရယ်စုံစမ်းစစ်ဆေးဘီရို FBI ဒါရိုက်တာဟောင်းဂျိမ်းစ်ကော်မီယာယူသွနေသူတယောက်ဖြစ်တဲ့ဆိုတာမျိုးချိုးချိုးနေနေပြောဆိုခဲ့ပြီးကော်မီကိုယာတူကဖယ်ရှားပြီးတဲ့အချိန်သူ့အပေါ်ဖိစီးနေတဲ့ကိစ္စကြီးတစ်ခုအကြီးအကျယ်ပေါ်သွားခဲ့တယ်လို့ပြောဆိုခဲ့တဲ့အကြောင်းနယူးယောက်တိုင်းသတင်းစာကရေးပါတယ်ရုရှားနဲ့ဆက်နွယ်မှုအပေါ်စုံစမ်းဖော်ထုတ်နေတဲ့ FBI ရဲ့ဖိအားပေးမှုတွေရောသွားပြီဆိုတာမျိုးပြောဆိုခဲ့တဲ့အကြောင်းသတင်းစာကရေးတာပါဒီသတင်းစာပါရေးသားချက်နဲ့ပတ်သက်ပြီးအင်ဂျီရောရာရှိတွေဘက်ကအတည်ပြုတာမျိုးဒါမှမဟုတ်ညင်းဆိုတာမျိုးမလုပ်သေးပါဘူးအင်ဂျီရောမျိုးသားလုံးကျိုးရေးချန်ပေး HR Mac Master ကတော့သတင်းတောက်တီးရဲ့မိခွန်းတွေကိုရှောင်လွှဲရင်း ABC ရုပ်သံကိုအခုလိုပြောပါလိမ့်
I don't remember exactly what the president said.
သမ္မတအတိအကျဘာပြောတယ်ဆိုတာကျွန်တော်တို့တိတိကျကျမှတ်မှတ်မိပါဘူး။ New York Times သတင်းစာမှာရေးသားချက်တွေကသမ္မတမိန်ကွန်းကိုတိုက်ရိုက်ကိုးကားရေးတာမျိုးမဟုတ်ဘူးလို့မြင်ပါတယ်
။သမ္မတထရန့်ရုရှားနိုင်ငံဂျာယီဝင်ကြီးနဲ့တာမတ်ကြီးတွေကိုတွေ့ဆုံတဲ့အချိန်မှာအမျိုးသားလုံခြုံရေးချန်ပေး HR Max Master ရှိနေခဲ့ပါတယ်။ ABC ရုပ်သံဒီသတင်းပတ်အစီအစဉ်မှာအမေရိကန်ရွေးကောက်ပွဲပေါ်ရုရှားရဲ့စစ်ဘက်မှုကိစ္စစုံစမ်းစစ်ဆေးနေတဲ့အကြောင်းအရာကိုသမ္မတထရန့်ကရုရှားသံတမန်အနေနဲ့ထိတ်တိတ်ပြောဆိုခဲ့တာမျိုးရှိမရှိထက်ခါတလဲလဲမေးမြန်းချက်တွေကို Mac Master ကမဖြေပဲညင်းဆိုခဲ့ပါလေ။သူကအခုလိုပြောပါလေ
။ Intent of that conversation was to say what I'd like to do is move beyond
ပြောဆိုခဲ့တာတွေရဲ့ရည်ရွယ်ချက်ကရုရှားနဲ့ပတ်သက်တဲ့သတင်းတွေပဲအသားပေးရေးနေတဲ့အနေအထားကိုကြော်သွားအောင်လှုပ်ချင်တယ်ပူးပေါင်းဆောင်ရွက်ဖို့နည်းလမ်းတွေရှာမယ်ဆိုတဲ့အကြောင်းပါ
။တကယ်တမ်းမှာတော့ရုရှားနဲ့ပတ်သက်တဲ့ညင်းပွားမှုကိုကြော်လွှားနိုင်မှုနေသားသားFBI ဒါရိုက်တာဟောင်းကော်မီကိုထုတ်ပယ်လိုက်တာကစပြီးတရားရေးဌာနကဒီကိစ္စမှာအထူးစုံစမ်းစစ်ဆေးမှုတယောက်ကိုခန့်အပ်ရင်းစုံစမ်းမှုတွေကိုအချိန်မြင့်လှုပ်ဆောင်လာနေပါတယ်ဒီမိုကရက်အောက်လွှတ်တော်မတ်ဘရက်ရှာမန်ကအခုလိုပြောပါတယ
် We have no idea whether there was collusion or not was Comey fired
တမရထရိုင်အတွင်းစီးထဲမှာဒီကိစ္စလျှို့ဝှက်ပူးပေါင်းကြံစည်မှုတွေရှိမရှိကျွန်တော်တို့မသိပါဘူးဒီလိုလျှို့ဝှက်ပူးပေါင်းမှုတွေပေါ်စုံစမ်းစစ်ဆေးတာတွေမအောင်မမြင်ဖြစ်အောင်လမ်းကြောင်းလွဲသွားအောင်ကော်မီကိုယာတူကဖယ်ရှားခဲ့တာလားကျွန်တော်တို့စောင့်ကြည့်ရပါလိမ့်မယ်
။ရုရှားရေးနဲ့ပတ်သက်လို့ယင်းမျိုးသားလုံခြုံရေးအကြံပေးရရှိအောင်မိုက်ကယ်ဖင်းကိုစစ်ဆေးတာတွေရဆိုင်ရေးသမ္မတထရန့်ကသူ့အပေါ်ဖိအားပေးတာတွေလှုပ်ဆောင်ခဲ့တဲ့ဆိုပြီးကော်မီကရုံးစာတစ်စောင်အစီရင်ခံစာရေးခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။တကယ်လို့ဒီသတင်းတာမှန်ခဲ့မယ်ဆိုရင်လွှတ်တော်ကော်မတီကကော်မီရေးခဲ့တဲ့ရုံးစာအစီရင်ခံစာကိုလွှတ်ပြီးလိုလားနေတာပါ။ Republican ဦးတော်မတ် Jason Chavez ကတော့ဒီမဲ့တန်းကိုဘယ်သူမှမမြင်သေးတဲ့အကြောင်းနဲ့ဘယ်မှာထားသလဲဆိုတာကိုမသိတဲ့အကြောင်းမှတ်တမ်းရှိမရှိတည်တည်မတည်တည်ဖိအားပေးတာတွေကိုဆက်ပြီးလှုပ်ဆောင်သွားမယ်လို့ပြောဆိုပါတယ်။အော်လိုဒိုမိုကရက်မတ်အယ်ဂျေကမင်းစ်ကလည်း ABC ရုပ်သံကိုအခုလိုပြောပါတယ
်။ I think documents will help us
အဲ့မှတ်တမ်းကိုတွေးမှပဲဘယ်ဟာအမှန်လဲဘယ်ဟာလိမ်လာလဲဆိုတာကိုတေချာတွေ့နိုင်မှာပါ။ဖုံးကွယ်ထားတာတွေရှိမရှိဆိုတာလဲစုံစမ်းဖော်ထုတ်ရပါလိမ့်မယ်
။ယာရုကဖေရှားခံခဲ့ရတဲ့ FBI ဒါရိုက်တာ James Comey ကိုတိုင်လဲလာမယ့်သတင်းပတ်တွေအတွင်းလွှတ်တော်ရှင်းမောက်မှာလူသိရှင်ကြားတရားဝင်သက်သေထွက်ဆိုဖို့ညွှန်လင်းနေကြောင်းပါခင်ဗျာ
အ မေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြတော့တာပါခုတစ်ခါမှတော့ထုတ်လုပ်သူမဆုံမနဲ့အတူကိုအောင်လုံစီစဉ်တင်ဆက်တဲ့တရားရည်လေးလိုက်ဆွေးနွေးခံကုန်တာဆင်နိုင်ကြပါပြီရှင
်တော်ရရှိမြက်မြဒုတိယအကြိမ်21ရာစုပင်လုံညီလာခံမှာအရင်ကမပါဝင်သေးတဲ့တိုင်းဒေသနဲ့ကင်ဖွဲ့တွေပါလာသလိုတချို့ကတော့တက်ဖို့ငင်းဆန်ထားပါတယ်တိုင်းဒေသနဲ့ကင်ဖွဲ့တွေစစုံညီညီပါဝင်တက်ရောက်နိုင်ရေးမှာဘလို့ခက်ခဲတွေရှိနေသလဲဒီဒီချင်းညီလာခံကနေပြည်တွင်းညီညာရေးအတွက်ဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုကျွန်တော်တို့ဒီနေ့ညတရက်လီလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ညီလာခံကျင်းပဖို့တရက်အလို last minute ချက်မှာဖြစ်ထွန်းမှုတွေလည်းရှိနေပါတယ်ဒီဒီချင်းညီလာခံမှာအရင်ကညီညာရေးဆွေးနွေးပွဲတွေမှာအဖိတ်မခံရတဲ့မြောက်ပိုင်းစီမားမိတ်ဖွဲ့သုံးဘွက်တက်မှာဖြစ်ပါတယ်ဒါပေမဲ့လည်းတိုင်းဒေသနဲ့ကင်တပ်ပေါင်းစုတစ်ခုဖြစ်တဲ့ UNFC ကတော့မတက်ဘူးဆိုပြီးညင်းထားပါတယ်ဒါပေမဲ့လည်း UNFC အဖွဲ့ဝင် KIA နဲ့ SSA မြောက်ပိုင်းတို့ကအတော့ဒီ USA ဝါဦးစီးရဲ့နိုင်ငံရေးစွန့်နေညီနိုင်ရေးကော်မတီကနေတက်မှာပါဒါကတော့ဒီနောက်ဆုံးအချိန်ထိတည်ထားတဲ့အချိန်တွေတချို့ပါဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒီပင်နိုင်စွန့်နေမဲ့ပုံကိုရဲ့ဒီနိုင်ငံရေးအကဲကဲဥမမောက်ဆိုးရဲ့သဘောထားကိုအရင်သိချင်ပါတယ်ကျွန်တော်တို့ဒီပါဝင်တက်ရောက်မှုအပိုင်းကိုပဲပြောမယ်ဆိုရင်ဒီဒီချင်းညီလာခံအရင်ခောက်တည်တဲ့ပို့ပြီးထူးခြားရလို့ဆိုနိုင်သလားခင်ဗျာ
အရင်ခောက်တည်တဲ့ပို့ထူးခြားတယ်လို့ဆိုနိုင်တာကတော့ဒီတမရောကနေပြီးတော့လက်နဲ့စွန့်ဖို့ပြောဆိုထားတဲ့ငင်းငယ်စင်းနွေးပွဲမှာပါဖို့တခြားလုံးငင်းပယ်ထားတဲ့ဒီအဖွဲ့၃ဘွဲပေါ့ TNLA ကိုကန့်အဖွဲ့၃ဘွဲတက်တာထူးခြားတယ်လို့ပြောနိုင်ပါတယ်ဒါပေမဲ့ပထမအကြိမ်ပင်လုံညီလာခံတို့မှာတက်တာ18ဘွဲပါအခုတက်နိုင်တာတော့15ဘွဲပါအဲ UNC ရအဲ KNPB မွန်ပြည်သက်ပါတီ5ဘွဲမတက်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အခုကတက်နိုင်တာ15ဘွယ်ပဲဖြစ်တယ်လို့ဆိုနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ကဘလို့ပဲပြောပြောအဖွဲ့တွေကတော့ဒီငင်းငယ်ကြီးလာကမစုံသေးဘူးလို့ပြောနိုင်ပါတယ်တစ်ချက်ကနောက်တစ်ချက်ကတက်တဲ့အဖွဲ့တွေကိုယ်တိုင်ခုနမြောက်ပိုင်းကတက်တဲ့အဖွဲ့တွေကိုယ်တိုင်ဒီငင်းငယ်ကြီးလာကမှဘလောက်ထိပါဝင်ဆွေးနွေးခွင့်ရမလဲဒီသဘောတူညီချက်တွေယူတဲ့ဆောင်ဘလောက်ထိပါဝင်နိုင်မလဲဆိုတော့မရှင်းလင်းသေးပါဘူးခင်ဗျ
โอเคครับเจซูครับเรานอกจากที่อู้อองตุนเนี่ยမြန်မာနိုင်ငံရဲ့အကဲခတ်ပုံကူတူဖြစ်อู้อองตุนရဲ့သဘောထားလည်းကြားချင်ပါတယ်ဆိုတော့အခုကျွန်တော်ပါဝင်တက်ရောက်မှုအပိုင်းကိုဖြတ်ပြောမယ်ဆိုလို့ရှိရင်ဒီတစ်ခေါက်ကဘယ်လောက်များထူးခြားရလဲလို့ကိုအောင်သူငယ်အနေနဲ့ယူဆလဲခင်ဗျာ
ဟုတ်ကဲ့ခုနဥမမောင်ဆိုပြောသလိုပါပဲအခုနောက်ဟိုမြောက်ပိုင်းမှာဟိုလက်နက်ကင်တိုက်ပွဲတွေဆက်ဖြစ်နေတဲ့၃ဘွယ်ပေါ့နော်ကျွန်တော်တို့ကိုကန့်ဟိုဒီ AA ခုနဟိုကျွန်တော်တို့ပလောင်ဖွဲ့ပေါ့နော် TNL စသဖြင့်တက်နိုင်တာကတော့ဒါထူးခြားချက်လို့ဆိုနိုင်ပါတယ်ဒီလိုတက်နိုင်ခြင်းအဖြစ်လဲမြောက်ပိုင်းမှာအခုဖြစ်နေတဲ့တိုက်ပွဲတွေဟိုရော့ကျသွားမလားပေါ့နော်မရက်ဘူးဆိုရင်တော့ရော့ကျသွားမလားဟိုဒီလိုကိစ္စမျိုးကျွန်တော်တို့ဆက်ဆောင်ကြည့်ရမှာဖြစ်ပါတယ်အဲ့တော့အထူးသဖြင့်တော့ကျွန်တော်တို့ဒီကာလမတိုင်ခင်မှာဒီ NCA လက်မှတ်ထိုးလာပွဲရှိတယ်လို့ကျွန်တော်တို့အပြစ်မှာသတင်းတွေဖြစ်နေတဲ့မွန်ပြည်သက်ပါတီရှိပါတယ်နောက်တစ်ခါကျွန်တော်တို့ KMPP ပေါ့နော်ဒီ Currency အဖွဲ့ရှိပါတယ်အဲ့တော့သူတို့အဖွဲ့တွေကဒီညီလာခံမှာတက်ရောက်လာနိုင်မယ်လို့ပြောလင့်ထားပေမဲ့လည်းအခုနောက်ဆုံးမိနစ်မှာပေါ့နော်ဒီ UNFC ကနေပြီးတော့သူတို့မတက်ဘူးကြီးညာချက်ထုတ်တော့ဒီအဖွဲ့တွေမပါတော့ဘူးဆိုတဲ့ပုံစံမျိုးပြန်ဖြစ်သွားပါတယ်အဲ့တော့ခုနကပြောသလိုပါပဲအဖွဲ့အလုံးစုံညီတဲ့ inclusive ဖြစ်တဲ့ညီလာခံတခုတော့မဟုတ်သေးပါဘူးခင်ဗျ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရဲ့တချို့ကိုလည်းအလှည့်ပေးချင်ပါတယ်အရင်ဆုံးတစ်ယောက်ကတော့ဟိုကိုဦးခမောင်လင်ဖြစ်ပါတယ်ဦးခမောင်လင်ရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျအ
ခုအခုဒီကြည်ကြည်ကြည်ကြည်ရောက်ပါခွင့်ပေးရတော့ကျွန်တော်ဒီမှာအစိုးရနဲ့ဒီ
ဟုတ်ကဲ့အခုကမောင်လွေလိုင်းရတိတ်မကောင်းခင်ဗျာကျွန်တော်ပြန်ပြီးဆက်သွယ်ကြည့်ပါမယ်နော်ကျေးဇူးပါအခုကတော့ကျွန်တော်ကြံနေတာတော့ဒီဟိုကိုနေဦးလင်းမှာမလေးရှားဖြစ်ပါတယ်ကိုနေဦးလင်းရဲ့သဘောထားလဲဆွနေနိုင်ပါတယ်ခင်ဗျာ
ဟယ်လိုဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗျာကျွန်တော်ကတော့21ရာစုဒီပင်လုံညီလာခံကိုတော့ကျွန်တော်အကောင်းပကံမျှော်လင့်ပါတယ်ဗျာချိန်ဤရရကိုပြန်ပြီးစဉ်းစားရင်တချို့ကတက်တယ်တချို့ကမတက်နိုင်ဘူးဘယ်လိုပဲဖြစ်ဖြစ်ကျွန်တော်အမြင်ပြောရရင်ဗိုလ်ချုပ်အောင်ဆန်းပြောခဲ့တဲ့စကားလုံးနဲ့ကျွန်တော်ပြန်သုံးသပ်ပြီးပြောပြရပြောပါရစေ။သူပြောခဲ့တာကပမာနိုင်ငံ48ခုနှစ်ကပြောခဲ့တဲ့စကားပမာနိုင်ငံဟာအရင်စနစ်လည်းပြည်ရင်းပြင်းမဖြစ်သေးဘူး။ဗြေဒီစနစ်လည်းမကုန်သေးဘူးလို့သူပြောခဲ့ပါတယ်ခင်ဗျ။အဲ့ဒီပြောခဲ့တဲ့အတိုင်းပဲဒီနေ့ဒီအချိန်ခါမှာလည်းဒီလိုတွေးခေါ်လေးတွေကလွှမ်းမိုးနေကြီးရဲ့သဘောတော့ရှိပါလေ။ဒါကြောင့်အကုန်လုံးတက်ပြီဖြစ်စေမတက်ပြီဖြစ်စေကျွန်တော်တို့ဟိုဥဆောင်ပြီးလုပ်တဲ့လူတွေကဒီသဘောတရားအတွေးခေါ်လေးတွေနဲ့ညှိနှိုင်းပြီးတော့ င်ပြောင်းလုပ်မယ်ဆိုလို့ရှိရင်တော့ဟိုပိုကောင်းမယ်လို့ထင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဟိုအီးမေးလ်တွေနဲ့ဆက်သွယ်ပြီးပို့ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်။သူတို့စာရေးလည်းဖော်ပြခြင်းမယ်။တူဦးကတော့ဒေါက်တာကျော်ရှင်ဖြစ်ပါတယ်။နန်းလောင်ဖတ်ပြပေးပါခင်ဗျ။
ဟုတ်ကဲ့ပါရှင်။ဒီတစ်ခေါက်၃ချိန်မြောက်ပါပြီ။အရင်တစ်ချိန်ကတော့မထူချသေးပါဘူး။တိုးဝင်မဲ့ရေရှည်လုပ်ငန်းမှုမျောလင့်ချက်ထားမိပါရယ်။အားလုံးမပါနိုင်တာကိုတော့စိတ်မကောင်းမိပါဘူး။ဘာကြောင့်များခြံနေကြပါလိမ့်။တို့ရောအတိဆုံးဖြစ်ပါလိမ့်မယ်။ဘသူမှမကြံစီချင်ပါ။ဘိုးချုပ်နေဝင်လက်ထက်ကတို့ပြန်ကြလိမ့်ပြီဆိုတဲ့သတင်းဓာတ်ပုံကိုအခုထိမျက်လုံးကမထွက်သေးပါဘူး။ခနာရခီးရှည်ကြီးကိုချီတက်ရင်းရေပြတ်နေသလိုငြင်းချမ်းရင်းရေငတ်နေသူတွေဟာပြည်သူတွေပဲဖြစ်ပါရယ်။နှစ်ထန်လဲရှိလာပါပြီ။ငင်းချမ်းပြီးတော့ဗိုလ်ချုပ်မျော်မှန်းခဲ့တဲ့ဖက်ဒရယ်ပြည်ထောင်စုကြီးအမြန်ပေါ်လာပါစေလို့ဆုတောင်းလျက်ပါအခုလက်ရှိနိုင်ငံတော်အကြီးအကဲများရဲ့စေတနာကိုလည်းလေးစားမိပါတယ်ဒေသတွင်းကရောနိုင်ငံတကာကပါဖြစ်စေချင်တဲ့ကိစ္စမျိုးဆောင်ပေးပြီးဆောင်ရွက်ကြပါလို့အထူးမြတ်တာရက်ခံလိုက်ပါတယ်လို့ရထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ခုဒီနေ့ပဲ UNFC ကဟိုကြေညာချက်ထုတ်ပြန်ပြီသူတို့ပြောတာတော့ဒီတန်းတူရီတူဆွေးနွေးခွင့်ရှိမှာမဟုတ်တာကြောင့်သူတို့မတက်ဘူးဆိုပြီးတော့ကြေညာချက်ထုတ်ပါတယ်ဆိုတော့အရင်ကအဖိတ်မခံပဲအခုတစ်ခေါက်ထူးခြားခြားဖိတ်ခံရတဲ့မြောက်ပိုင်းစီးရေးမာမိတ်အဖွဲ့တွေကလည်းဟိုသူတို့တက်မဲ့ကြောင်းရင်းနဲ့ပတ်သက်ပြီးပြောတာတချို့ကတော့တရုတ်နိုင်ငံရဲ့တိုက်တွန်းချက်ကြောင့်လို့ပြောပါတယ်ဆိုတော့တန်းသားလက်နက်ကန်အဖွဲ့တွေဘက်ကလလူလလနဲ့တက်ချင်စိတ်ရှိတဲ့ပုံမပြပါဘူးဒါကဘာကြောင့်လဲဘလို့အခက်အခဲတွေရှိနေတယ်လို့ယူဆလဲဥပမာဆို
တကယ်တမ်းကကျွန်တော်တို့ဒီတိုင်းရင်းသားတွေကိုနိုင်ငံရေးဆွေးနွေးပွဲဖိတ်တဲ့ထဲမှာအဓိကပြဿနာကမြောက်ပိုင်းခုနှစ်ဖွဲ့ထဲမှာ၄ဖွဲ့ဦးပဲဖိတ်ထားတယ်ဗျကျွန်တော်တို့ TNL A နဲ့ MND ပေါ့ကိုကန့်ဖွဲ့တို့ဖိတ်မထားဘူးအခုပြဿနာကဘာလဲဆိုတော့အခုပင်လုံညီလာခံမတိုင်ခင်မှဖိတ်လိုက်တယ်၄ဖွဲ့ဦးဖိတ်တယ်မြောက်ပိုင်းကဆိုရင်၄ဖွဲ့ဦးဖိတ်တယ်ဒါပေမဲ့၃ဖွဲ့မပါဘူးအဲ့တော့ဒီအဖွဲ့တွေကတကယ်တမ်းကျတော့ဒီဖေဖော်ဝါရီလကုန်ပိုင်းနေရဒီဝါနယ်မှာမဟာမိတ်ဖွဲ့ပြီးတော့နိုင်ငံရေးဆွေးနွေးမှုကော်မတီတရားဖွဲ့ပြီးတော့ဆွေးနွေးမယ်လို့ကြေညာချက်ထုတ်ထားတာအဲ့တော့သူတို့ဘက်ကတော့နိုင်ငံရေးဆွေးနွေးမှုကော်မတီနည်းဆွေးနွေးမယ်လို့ကြောင်းပြန်တယ်ဒါပေမဲ့တကယ်တမ်းပင်လုံညီလာခံစတဲ့အချိန်မှာဟိုစကန်နေ့အချိန်မှာဖိတ်တာအဲ့ထက်၄ဝက်ဖိတ်တယ်၃ဝက်ဖိတ်ဘူးဒီမှာတော့ဇက်လိုက်ကတော့တရုတ်လိုပြောလို့ရတယ်တရုတ်နိုင်ငံကတော့သူ့ရဲ့စီဝါရေးကျိုးစီဝါရေးရတည်ငြိမ်တဲ့မြန်မာပြည်လူကျင်တဲ့အခါကျတော့နှစ်ဖက်စလုံးညှိတယ်။အဲနှစ်ညှိတဲ့အခါကျတော့တစ်ဖက်ကဒီဝါနဲ့မဟာမိတ်ဖွဲ့တွေညှိတဲ့အခါကျတော့ကဲညီငယ်ရင်းကော်မတီနေနဲ့မပါတော့ခုနှစ်ဖက်စလုံးဖိရင်တက်ပါဆိုပြီးသွားညှိတယ်။ဟိုဘက်ကလက်ခံပေးတယ်။တစ်ဖက်ကလည်းဒီဘက်ကို၃ဘက်ကိုဖိတ်ပြီးပါအစိုးရနဲ့တမရကိုညှိတယ်။အဲတော့နောက်ဆုံးမနေ့ကညပိုင်းမှာဒီသဘောတူညီချက်ကရတဲ့အခါကျဒီနေ့လာတက်တယ်ပေါ့။ဒါပေမဲ့ပြဿနာကဘာလဲဆိုတော့ငင်းငင်းဆွေးနွေးပွဲမှာဒီအဖြစ်ခက်ရစေးလုံမလားမလို့စာဆိုတာအဓိကပြဿနာဖြစ်တယ်အခုဒီနေ့လာတဲ့တယ်ဆိုတာလက်အဖွဲ့တွေကလည်းဒီခုနှစ်ဖွဲ့ကလည်းတရားဝင်ဆွေးနွေးခွင့်ရမှာလားဆွေးနွေးပွဲတွေမှာဆွေးနွေးခွင့်ရမလားဆိုတာမပြည့်ပြင်းဘူးနော်တစ်ဖက်ကလည်းပဲဒီအဖွဲ့တွေဟာဒီအဖြစ်ခက်ရစေးနဲ့ပတ်သက်ပြီးဆက်လုံမလားမလုံဘူးလားဆိုတာကျွန်တော်မသိကြဘူးအဲ့ဒါကြောင့်ဒီအကြောင်းချက်ချင်းရာကျွန်တော်တို့ကသူမတက်ကြွတဲ့ចောင်းချင်းရဖြစ်တယ်။ဘာပဲဖြစ်ဖြစ်အခုငင်းငယ်ဆွေးနွေးပွဲမှာအလုံးတက်နေတဲ့ချိန်မှာရှင်းဆက်ပြီးတော့အပြစ်ခက်ရစိမ်းနဲ့ပတ်သက်ပြီးဖြစ်ဖြစ်ငင်းငယ်ဆွေးနွေးပွဲနဲ့ပတ်သက်ဖြစ်ပြီးဘလို့ဆက်ကယ်ကြီးလုပ်မယ်ဘလို့သဘောတူညီချက်လုပ်မယ်။ဆိုတော့မြောက်ပိုင်းအဖွဲ့တွေက NCA လမ်းကြောင်းလက်မခံဘူးပြောတယ်။ဒီဘက်က NCA လမ်းကြောင်းနဲ့သွားမယ်ပြောတယ်။ဒါကိုဒီဆွေးနွေးပွဲမှာညနေချင်းဆိုင်တွေ့နေတဲ့သဘောမှာဘလို့ဆက်ညီမလဲဆိုတာကြောင့်ငင်းငယ်ကြီးအတွက်အဖြေတစ်ခုရှာနိုင်မှုလမ်းစာဖြစ်တယ်လို့မြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကျေးဇူးပါ။ကိုအောင်သူငင်းရဲ့သဘောထားရောခင်ဗျာအခုတိုင်းရင်းသားလက်နက်ကိုင်တွေကဒီငင်းငယ်ဆွေးနွေးပွဲကိုတက်ဖို့သူတို့ပေါ်ပါပေါ်လေလက်တွန်နေတဲ့ကိစ္စကဘလို့အခက်အခဲတွေသူတို့ဘက်မှရှိနေတယ်လို့ယူဆလဲ
။ဟုတ်ကဲ့အဓိကအဖြစ်တော့အခုကျွန်တော်တို့ NCA လို့ခေါ်တဲ့ဒီတနိုင်ငံလုံးပြစ်ခတ်တက်ခဲမှုရစေးရေးစာချုပ်ပေါ့ဗျာ။ဆိုတော့အဲ့မှာလက်မှတ်ထိုးရတာ၈ဖွဲ့ရှိပါတယ်။လက်မှတ်မထိုးရတဲ့အဖွဲ့တွေလည်းရှိပါတယ်။အဲ့တော့အစိုးရဘက်ကအစိုးရနဲ့တက်မလို့ပေါ့နော်သူတို့ရဲ့ရည်တည်ချက်ကကြတော့ဒီ NCA စာချုပ်ကိုလက်မှတ်ထိုးမှကျွန်တော်တို့ဒီအခုညီလာခံကိုတက်ရောက်မယ်ဆွေးနွေးခွင့်ရှိတယ်ဆိုတဲ့သဘောရှိပါတယ်အဲ့တော့ကြံတဲ့အဖွဲ့တွေကကြတော့သူတို့က NCA ကိုမထိုးမချင်းဆွေးနွေးခွင့်တရားဝင်ပေါ့ဗျာဒီကျွန်တော်တို့ပါဝင်ခွင့်မရှိတဲ့အနေအထားရှိပါတယ်အဲ့တော့အဲ့ဒီအနေအထားမှာကြတော့အခုဘဝဦးဆောင်တဲ့အဖွဲ့ကဒီနိုင်ငံရေးဆွေးနွေးညှိနှိုင်းမှုအဖွဲ့ပေါ့အဲ့တော့သူတို့ကနေပြီးတော့ NCA နဲ့မဟုတ်ဘဲနဲ့နောက်ထပ်ဟိုကျွန်တော်တို့ position ပေါ့နော်ကျွန်တော်တို့ရည်တည်ချက်တခုဟိုတင်ပြလာတာမျိုးရှိပါတယ်အဲ့တော့ဘာလို့ဖြစ်လာလဲဆိုတဲ့ခါကျတော့အရင် NC လက်မှတ်ထိုးရတဲ့လူတွေရှိပါတယ်နောက်ထပ်အခုလက်ရှိလမ်းကြောင်းအသစ်နဲ့တင်ပြလာတဲ့ဟာတွေရှိပါတယ်ဆိုတော့အဲ့ဒီအနေအထားမှာကျတော့ဒီအနေအထားကဟိုကျွန်တော်တို့ပို့ပြီးတော့ဟိုရှုပ်ထွေးခက်ခဲလာတဲ့အနေအထားမျိုးလည်းရှိပါတယ် အဲ့တော့အစိုးရဘက်ကလည်းလက်ရှိဟိုကြာတော့ကျွန်တော်အမြင်ပေါ့နော်ဒီငင်းညာရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးကိုပြန်ပြီးတော့ဟို review ပေါ့ပြန်လဲသုံးစားသင့်တယ်လို့ထင်ပါတယ် NCA လမ်းကြောင်းကဟုတ်သေးရဲ့လားဒါမှမဟုတ်ရင်နောက်အခုဝါဘက်ကဆက်ပြီးတင်ပြလာတဲ့လမ်းကြောင်းကလက်ခံနိုင်သလားပေါ့နော်ဆိုတော့ဒီအနေအထားမှာကျွန်တော်ထင်တယ်အရင်အထက်ဆိုင်တော့ပို့ပြီးတော့ဟိုရှုပ်ထွေးလာတဲ့အနေအထားရှိတယ်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကိုရင်ပါဝင်ဆွေးနွေးပွဲဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကဥက္ကမောင်လွင်ကိုကျွန်တော်တို့ပြန်ပြီးဆက်သွယ်လို့ရပါပြီဥက္ကမောင်လွင်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျအ
ခုဒီလိုရှိချင်းတော့ဆန်းကြည့်ဒီတော့ဒေါ်နိုင်ကြည့်အနေနဲ့တိုင်းသားများယူနေမှုကိုရအောင်အမြင်လို့ပြင်ပါတယ်တောင်းတော်နေတိုင်းသားတောင်းတော်တိုင်းသားလက်နက်ကိုင်းများအဖွဲ့ကြီးများပြည်ပကကိုလည်းဒီတစ်ဖက်ပြည်နယ်အောင်ဆောင်ရွက်ပေးလာဒီဒီလိုရကံပေါ်ပြီးပြည်နယ်လေးကိုရေးကြည့်ပါတယ်ထိုင်မယ်ယူရရှိအောင်အားတော့တောင်းကြည့်ရဲကာကွယ်ဥပဒေချုပ်ရဲတိုင်းနာကောင်းဆောင်များရဲဝင်လို့ထိတ်ပိတ်ပြီးနေရဲကိုကျင်းမပေးပြီးနေလို့ကြောက်ရွံ့ကြရတယ်ခင
်ဗျ။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ဟိုအီးမေးလ်တွေနဲ့ပို့ပို့ထားတဲ့စာတချို့ကိုလည်းထပ်မံပြီးပေါ်ပြပေးကြပါတယ်။တူကတော့ပြည်သူတွေကပြည်သူတယောက်ဆိုတဲ့နာမည်နဲ့ကျွန်တော်တို့စီကိုအီးမေးလ်ပို့ထားပါတယ်။သူကတော့လက်နက်ကန်နေနေနဲ့ငင်းချင်းမြ мян လက်မှတ်ထိုးပါလို့တိုက်တွန်းချင်ပါတယ်။နှစ်ပေါင်း60ကျော်တိုက်လာတာဘာတွေအကျိုးထူးပါသလဲ။ကျွန်တော်မြင်တာကတော့ဘိန်းတွေပေါ်လာတယ်တစ်တေပြုံးလာတယ်ကြောက်စိမ့်တွေကုန်လာတယ်ပြည်ရင်းတရံဇာတာတွေကိုစစ်ပွဲဆိုတဲ့အကြောင်းပြချက်တစ်ခုနဲ့စစ်တပ်ရောလက်နက်ကိုင်တွေကပါကြိုက်တယ်လို့ထုတ်ယူသုံးစွနေတယ်အထိအနာဆုံးကနေဆက်ဒေသကပြည်သူတွေဖြစ်ပြီးအသက်ခံရတာစစ်ပွဲတွေကိုအရမအပုတ်ခံရတာတပ်သားတွေဖြစ်မိမတွေရဲ့ယောက်ျားလေးတွေပါစုဆောင်းခံရတာလက်နက်ကိုင်တပ်တွေကပါလှုပ်ဆောင်နေပါတယ်ဒါတွေကိုကြီးချင်းအဖြစ်နှစ်ဖက်ကောင်းဆောင်နေရကိုအကျိုးမြတ်တွေလှုပ်ဆောင်နေရလို့ယူဆပါတယ်စစ်ပွဲတွေရက်ပြီးငင်းငယ်လက်မှတ်ထိုးပါလို့တိုက်တွန်းချင်ပါတယ်ဆိုပြီးတော့သူကရေးထားပါတယ်နောက်စာတစ်စောင်လဲရှိပါသေးတယ်နန်းလောင်ဖတ်ပြပေးပါမယ
်ဟုတ်ကဲ့ရှင်သူကတော့မောင်ဘလို့ခေါ်ပါတယ်24ရက်နေ့စတင်ကျင်းပမယ့်23ရာစုပင်လုံညီလာခံဒုတိယအကြိမ်ကိုကြိုဆိုပါရစေ။မတွယ်မဝိုက်ပြောရရင်လက်နက်ကိုင်အဖွဲ့အလုံးတက်ရောက်ဆွေးနွေးလက်မှတ်ထိုးဖို့လိုပါရစေ။ရှေးဦးစွာတိုက်ပွဲတွေရမှလက်မှတ်ထိုးမယ်ဆွေးနွေးမယ်ဆိုရင်တော့ငင်းချမ်းရဲကဝေးနေမှာပါ။ဒါကိုတိလို့လဲဆွေးနွေးပွဲတွေလုပ်မယ်ဆိုတိုင်းတိုက်ပွဲတွေအချိန်မြင့်နေတာပါ။ဒါကိုကြော်လွားဖို့ဆိုရင်အစီအဝေးတက်မယ်ဆွေးနွေးမယ်လက်မှတ်ထိုးမယ်ဆိုမှဒီအဆင့်ကိုကြောနိုင်မှာပါ။ပြည်တွင်းစစ်ကြောင့်ဒေဂျေဘဝပြည့်ဆင်းရဲဒုက္ခရောက်ရတဲ့ပြည်သူတွေများလာပါပြီ။စစ်တိုက်တာတဲ့စာရင်စပွဲပိုင်းမှာဆွေးနွေးတာကပိုကောင်းတယ်ဆိုတာသိရတဲ့နဲ့မလုတ်ပဲမနေကြပါနဲ့အားလုံးသဘောတူလက်မှတ်ထိုးပြီးမှဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲနိုင်မှာပါ။ဒါဟာတစ်ခုတည်းတော့အဖြေပဲလို့ယုံကြည်ပါရယ်။ပြင်ဆင်ဖြည့်ဆွတ်ဖို့ဆိုတာလုံးဝမဖြစ်နိုင်တော့မှတိတ်သေးချနေပါပြီ။ကျွန်တော်ကဘယ်ပါတီဘယ်အဖွဲ့အစည်းဝင်မှမဟုတ်တဲ့တာမန်ပြည်သူတယောက်ပါလို့ရေးထားပါရယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီငင်းငယ်ကိုလိုလားတဲ့ဆိုရင်နှစ်ဖက်စလုံးကရှော့ဖို့နောက်အခုမပြေမလဲဖြစ်နေတာအလျှော်မပေးချင်တာတွေကကိုရိုးစည်းဝါးတွေကိုကာကွယ်ချင်လို့ဆိုတဲ့အမြင်တွေဟိုသူတို့ပြောထားတာပါ။ဆိုတော့ဒါတွေကရောဟိုဆွနူဘွဲမှာဟိုအဟန်တားတစ်ခုဖြစ်နေလာဦးမောင်ဆိုဒီလိုကိုကျိုးစီဘွားကိုကာကွယ်ခြင်းတဲ့ကိစ္စတွေနောက်ွယ်တွေမှာရှိနေတာတွေရောဒီလိုဆွနူဘွဲမအောင်မြင်နိုင်တဲ့အကြောင်းရင်းတွေများဖြစ်နေလာ
ဆွနူဘွဲမအောင်မြင်တဲ့အကြောင်းရင်းကကိုကျိုးစီဘွားလို့အပြန်လာဆွဆွဲကြမယ်ဆိုရင်တော့ဒီဆွနူဘွဲအတွက်ကတော့အတော်ခက်ခဲရှိတယ်ဗျာဒါကိုကျွန်တော်အမြင်ကတော့အဲ့ဒီဘက်ကနေအစမချေသင့်ဘူးလို့မြင်ပါတယ်တကယ်တမ်းကကျွန်တော်တို့ကဆွေးနွေးပွဲငင်းငင်းဆွေးနွေးပွဲတခုအောင်မြင်နေတယ်ဆိုလို့ရှိရင်ပထမဆုံးငင်းငင်းရေးဆွေးနွေးပွဲအတွက်အခြေခံမူကတော့ဒီလက်နက်ကိုင်ပဋိပက္ခအတွင်းမှာပါနေတဲ့လက်နက်ကိုင်အဖွဲ့ဒီအားလုံးငင်းငင်းဆွေးနွေးပွဲကိုခေါ်ဖို့အဓိကကြပါလေအဲ့ဒါကိုမခေါ်နိုင်သေးရွေ့ကျွန်တော်တို့ကငင်းငင်းရေးရနိုင်မှာမဟုတ်ဘူးအဲ့ဒါခေါ်နိုင်မှုဆိုရင်ကျွန်တော်တို့အားလုံးသဘောထားကြည့်ဖို့လိုပါတယ်ကျွန်တော်တို့အခုတွေ့ရတဲ့ပြဿနာတစ်ခုကဘာလဲဆိုတော့2015အောက်ဟုတ်လား sorry စက်တင်ဘာလ9ရက်နေ့မှာဦးသိန်းစိန်နဲ့တွေ့တဲ့ဦးသိန်းစိန်နဲ့ဒီတိုင်းသားပါတီနောက်ဆုံးတွေ့တဲ့အချိန် NC လက်မှတ်မထိုးခင်မှာပြဿနာတစ်ခုပဲရှိတယ်။နော် NC မှာပါတဲ့အချက်တွေမဟုတ်ဘူး။အဲ့ဒါဘာလဲဆိုတော့အခုဒီနေပြည်တော်ရောက်လာတဲ့ TNL MND လို့ခေါ်တဲ့ကိုကန်ဒီ၃ဘက်ပါရေးမပါရေးကိစ္စပဲ။အဲ့၃ဘက်မပါရင်လက်မထိုးရင်မထိုးဘူးဆိုပြီးတော့ကျွန်တော်တို့ရှစ်ဖွဲ့ပဲထိုးဖြစ်တာဖြစ်တယ်။နော်အော်တိုဘာ15ရက်မှာအခုကျွန်တော်တို့2019မေလထဲမှာပြန်တွေ့ရတာလည်းပဲဖိတ်တဲ့ဒီ NRPC ကဖိတ်တဲ့အချိန်မှာဒီမြောက်ဘက်က3ဘက်မပါဘူးဒီ TNL ရဲ့ AAMND ရဲ့3ဘက်မပါဘူး။နော်အဲ့ဒါကြောင့်မလို့တရုတ်ပြည်ကတရုတ်ကနောက်ဆုံးဝင်းညှိပေးရတာဖြစ်တယ်။အဲ့တော့ကျွန်တော်တို့ကဒီငင်းငင်းလုပ်ငန်းစဉ်မှာလက်ငင်းပြဿနာရပြောမယ်ဆိုလို့ရှိရင်ဒီ၃ဝက်ပါရေးမပါရေးညဉ့်ညဉ့်လုပ်ငန်းစဉ်ကွင်းဆက်ပြဿနာဖြစ်နေဒီပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုတာအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့အခုဟိုကိုအောင်သူငယ်ကိုလည်းမေးချင်ပါတယ်ဆိုတော့အခုညီလာခံမှာဟိုအရင်တစ်ခေါက်တည်းစားလို့ရှိရင်နောက်ထပ်နှစ်ဖွဲ့အောင်ထပ်ရောသွားသေးတယ်ဆိုတော့အခုညီလာခံဟိုဟိုငိုတွေကလည်းစုံစုံလင်လင်ဖြစ်မလာဘူးဆိုတော့ဒီညီလာခံနေအနေဆုံးအဆင့်အနေနဲ့ကျွန်တော်ညှော်လင့်နိုင်တာရောဘာမှမရှိနိုင်တော့ဘူးလားဘာတွေဘယ်လောက်ထိညှော်လင့်နိုင်မလဲကိုအောင်သူငယ
်ဟုတ်ကဲ့ဟိုကျွန်တော် theory သဘောပြောရရင်ပေါ့နော်အခုကျွန်တော်တို့ဟိုစဉ်းစားကြတဲ့ပုံစံကအခုဒီညီလာခံကနေပြီးတော့ဆွေးနွေးချက်တွေလုပ်မယ်ဒီဆွေးနွေးချက်တွေမတိုင်ခင်မှာအရင်ကကျွန်တော်တို့ပြည်နယ်အလိုက်တို့အမျိုးသားအစင်းအလိုက်တို့ကျွန်တော်တို့ဟိုနိုင်ငံဟိုဘာခေါ်မလဲဆွေးနွေးပွဲတွေလုပ်ခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲတွေကရလဒ်တွေကိုစုဆောင်မယ်စုဆောင်ပြီးတော့အခုညီလာခံကိုတင်လာမယ်ဒီညီလာခံကဆွေးနွေးလို့ကြည်လည်တဲ့အဖြစ်တွေက Union Accord လို့ခေါ်တဲ့ဒါပြည်ထောင်စုသဘောတူညီချက်ဖြစ်သွားပါလိမ့်မယ်အဲ့ဒီပြည်ထောင်စုသဘောတူညီချက်ကတစ်ဆင့်အခုကျွန်တော်တို့2008ဖွဲ့စည်းပုံကိုပြင်ဆင်မယ်ဆိုတော့ဒါလမ်းကြောင်းပေါ့ဗျာဆိုတော့ဒါမျိုးရှိပါတယ်တော့အဲ့ဒီအနေထားမှာအခုလက်ရှိဖြစ်နေတာကကျွန်တော်တို့ပြီးခဲ့တဲ့နိုင်ငံရေးဆွေးနွေးပွဲတွေလုပ်ခဲ့တော့လေတိုင်းရင်းသားလူမျိုးပေါင်းစုံမှမလုံနိုင်ပါဘူးနောက်တစ်ခါကျတော့ကျွန်တော်တို့ပြည်နယ်ပေါင်းစုံမှလည်းမလုံနိုင်ပါဘူးအဲ့တော့ဘာဖြစ်လာလဲဆိုတော့အခုလည်းအဖွဲ့ပေါင်းစုံမတက်နိုင်တဲ့အနေထားမှာဆွေးနွေးပွဲကတစ်စိတ်တစ်ပိုင်းကိုပဲလွှမ်းခြုံတဲ့အနေထားရှိပါတယ်အဲ့တော့ရလဒ်ကလည်းကျွန်တော်တို့ Union Accord လို့ခေါ်တဲ့ဒီပြည်အောင်စုသဘောတူညီချက်လောက်ကြီးလည်းမရောက်နိုင်ဘူးခင်ဗျအဲ့တော့ဒီအနေထားမှာတော့ပြည်အောင်စုသဘောတူညီချက်သို့ဥတည်သောဆိုတဲ့အဲ့ဂျာအဆင့်တစ်ခုခုတော့ရနိုင်ကောင်းရနိုင်ပါလေလို့ထင်ပါတယ်နောက်တစ်ခုကတော့အနေအဆုံးပေါ့ဗျာဒီအစိုးရဘက်ကပြနိုင်တာကကျွန်တော်တို့ငင်းငန်းရေးလုပ်ငန်းစဉ်ကဆက်သွားနေတယ်တိုင်းသားတွေဘက်ကလည်းပြနိုင်တာကသူတို့ကဟိုဒီငင်းငန်းရေးလုပ်ငန်းစဉ်မှာပေါ့အခုလက်ရှိတော့ဆန်းစုကြည်တဲ့အတူပူပေါင်းကျင်တဲ့ဆန္ဒရှိတယ်ဆိုတာအနေအဆုံးပြနိုင်ပါလေဆိုတော့ဒီလောက်ပဲရှိမယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအတန်ဖိုင်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တူလည်းရှိပါတယ်ဦးကျော်လင်းကြံခင်းမျိုးကဖြစ်ပါတယ်ဦးကျော်လင်းရဲ့အမြင်ကိုလည်းနားထောင်ကြည့်အောင်ပ
ါ21ရာစုပင်လုံးညီလာခံမှာအားလုံးသောအဖွဲ့အစည်းတွေပါဝင်နိုင်ရင်အကောင်းဆုံးဖြစ်မှာဖြစ်ပေမဲ့အားလုံးမပါဝင်နိုင်ရင်လည်းအောင်မြင်မှာပါပထမပင်လုံးညီလာခံမှာတုန်းကလည်းအခုရှိနေတဲ့အဖွဲ့အစည်းတွေအားလုံးပါဝင်နိုင်ခဲ့ကြတာမဟုတ်ပဲစာချုပ်ချုပ်ပြည်ရေးဦးစားပေးတက်သွက်ရိုက်ခဲ့ရတာပါပဲအားလုံးညီညွတ်ဖို့ဆိုတာကလက်တွေ့မှာမဖြစ်နိုင်သေးရင်ညီညွတ်တဲ့အဖွဲ့အစည်းတွေနဲ့ပဲစာချုပ်ချုပ်နိုင်ဖို့အရင်လှုပ်ဆောင်ရမှာပါအမေရိကန်ပြည်တော်စုမှငွေဝဲကျွန်းစနစ်ကိုဖျက်သိမ်းဖို့လှုပ်ဆောင်တော့ကတောင်ပိုင်းသားတွေကမြောက်ပိုင်းသားတွေရဲ့စီစဉ်မှုကိုလက်ခံကြတာမဟုတ်ပါဘူးအာဏာရှင်စနစ်ပေါင်းစုံကနေဒီမိုကရေစီစနစ်စီအောင်အောင်မြင်မြင်ချီတက်ခဲ့ကြတဲ့နိုင်ငံတိုင်းမှာလည်းအားလုံးပါဝင်ခဲ့ကြတာမဟုတ်ပါဘူးနောက်တစ်ချိန်မှာတော့တနိုင်ငံလုံးအတိုင်းအတာနဲ့ဒီမိုကရေစီနိုင်ငံတွေဖြစ်သွားခဲ့ရတာရှိပါပဲများသောအားဖြင့်ညီညွတ်တဲ့အင်အားစုတွေကအရင်ရှေ့ဆောင်စာချုပ်ချုပ်ပြနိုင်ခဲ့ရင်တဖြည်းဖြည်းနဲ့ပါဝင်လာကြမှာပါပဲယထာရဲတွေကိုရှေ့ရောက်အောင်ဆွမ်းဆောင်နိုင်တာကစက်ကောင်းတွေသာဖြစ်ထောင်ဖို့ဒေါ်စန်းစုကြည်ရဲ့21ရာစုပင်လုံးညီလာခံဟာအလုံးမပါဝင်နိုင်သေးရင်တောင်မှကျင်းသေးအောင်အောင်မြင်မြင်စာချုပ်ချုပ်နိုင်မှာပါ။တိုင်းရင်းသားတွေအနေနဲ့ဒီမိုကရေစီအစိုးရလိုအလျှော်အတင်းပေးယူရှိတဲ့ဒေါ်စန်းစုကြည်အစိုးရမျိုးနဲ့မှစာချုပ်မချုပ်ဆိုနိုင်ခဲ့ရင်ဓာတ်တူအခွင့်အရေးရဖို့မနှိမ့်ဆက်နိုင်သေးဘူးဆိုတာကိုတော့သတိထားရမှာပါ။21ရာစုပင်လုံးညီလာခံဟာခုမှစိုက်မဲ့တစ်စစ်အညောက်ကလေးသာဖြစ်ထောင်ဖို့အလုံးကဝိုင်းဝန်းဂရုစိုက်ပြိုးထောင်စိုက်ပြိုးမှသာရှင်သန်ကြီးထွားလာမယ့်အပင်မျိုးပါ။စောစောစိုက်နိုင်လေစောစောတီးပွင့်ဖို့တေချာလေးလေးပါပဲဗျာ
ဟုတ်ကဲ့ဒါကတော့ကြံခင်းမျိုးကဥကျော်လင်းပါခင်ဗျာအတန်နဲ့သူကဆွေးနွေးထားတာပါနောက်ထပ်ကျွန်တော်တို့အီးမေးလ်ပို့ထားတာတော့အမေရိကန်ပြည်တော်စုကမောင်ရတနာပါနန်းလောင်ဖတ်ပြပါဦးမ
ယ်ဟုတ်ကဲ့ဒုတိယအကြိမ်ပင်လုံညီလာခံကိုလူမျိုးစုလက်နက်ကိုင်အဖွဲ့တွေအားလုံးမပါဝင်နိုင်ရခြင်းဟာအပြန်အလှန်ယုံကြည်မှုတည်ဆောက်မှုပိုင်းအားနည်းချက်ကြောင့်လိုပဲယူဆမိပါတယ်ဒီလိုဖြစ်ရတဲ့အကြောင်းရင်းကလည်းပြည်သူအပေါ်အခြေခံပြီးတော့ငြိမ်းချမ်းရေးဆွေးနွေးတာထက်လူမျိုးရေးနဲ့စီရေးအမြင်တွေအပေါ်အခြေခံစဉ်းစားနေကြလို့ပါပဲဒါပေမဲ့အားလုံးမပါဝင်နိုင်တော့လဲညီလာခံကိုတက်ရောက်ဆွေးနွေးမဲ့လူမျိုးစုလက်နက်ကိုင်ခေါင်းဆောင်တွေကမိမိတို့လိုချင်နေတဲ့အခွင့်အရေးတွေအားလုံးထက်အနစ်သာရရှိရှိစွန့်လွတ်မှုအနစ်နာခံမှုအပြန်အလှန်ကတိသစ္စာတည်ကြည်မှုတွေနဲ့ငြိမ်းချမ်းရေးကိုရုံရုံကြည်ကြည်ဆွေးနွေးကြမယ်ဆိုရင်ငြိမ်းချမ်းရေးအလင်းရောင်တွေတန်လာနိုင်ပါတယ်ဒီအလင်းရောင်တွေဟာဆွေးနွေးပွဲကိုမတက်ရောက်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေအပေါ်မှာလည်းငြိမ်းချမ်းရေးအလင်းရောင်တွေဖျားချနိုင်တဲ့အတွက်ပြည်တွင်းငြိမ်းချမ်းရေးအတွက်အများကြီးမျှော်လင့်နိုင်ပါတယ်လို့ဆိုပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျဟိုကျွန်တော်ဥမောင်ဆိုးရဲ့သဘောထားကိုကြားချင်ပါတယ်ဆိုတော့ကျွန်တော်တို့ကဒီဟိုတကယ်တကယ်ကြားတော့အခုလက်ရှိမူပါတယ်ဆိုတော့ဥမောင်ဆိုးလည်းပြောပြဟိုထောက်ပြသွားတာရှိပါတယ်ဒီ NCA ထိုးတဲ့သူတွေမှသာဆွေးနွေးပွဲမှာဟိုဆွေးနွေးဆုံးဖြတ်ပိုင်ခွင့်ခန့်ကဏ္ဍမှာရှိမှာဆိုတော့တကယ်လို့ကျွန်တော်တို့စုံစုံလင်လင်တက်တီတိုင်အောင်ပေါ့လေတကယ်တမ်းကျတော့ဒီညီလာခံမှာဟိုကျန်လက်မှတ်ထိုးမထားသေးတဲ့ NCA ထိုးမထားသေးတဲ့အဖွဲ့တွေကဟိုဆုံးဖြတ်ပိုင်ခွင့်ကရှိမှာမဟုတ်ဘူးဆိုတော့ဟိုတကယ်တမ်းအခုဒီညီလာခံဟိုအကုန်လုံးတက်လာတဲ့ဒါဆိုရင်တော့မှာပဲကျွန်တော်တို့ဟိုဘလောက်များညံ့ညက်ဆဆမျောလင့်နိုင်မလဲဟိုဥမောဆို
အဲအဲ့ဒါတော့ဘာမှမျောလင့်လို့မရနိုင်သေးဘူးကြာလောလောဆယ်မှာကျွန်တော်တို့ဒီညီလာခံမှာက
ဘာဆုံးဖြတ်ကြည့်ဒီဘာသဘောတူညီချက်တွေရမယ်ဆိုရင်ညှော်လင့်ချက်တဲ့ကျွန်တော်တို့ညှော်လင့်ရမှာတော့ဒီညီလာခံမှာတက်လာတဲ့လူတွေဟာရှေ့ဒီငင်းရေးလုပ်ငန်းစဉ်မှာပါဝင်အောင်ဘယ်လိုသဘောတူညီချက်တွေဆက်ပြီးကယ်ရီလုပ်နိုင်မလဲဆိုတာအရေးကြီးတယ်ဗျ။လောလောဆယ်ဦးရှစ်ဖွဲ့ကလက်မှတ်ထိုးထားတယ်သူတို့ပါနေတယ်။အဲလောလောဆယ်ခုနှစ်ဖွဲ့က NC လက်မှတ်ထိုးထားတယ်ပြင် NC လမ်းကြောင်းကမသွားဘူးလို့ပြောထားတယ်။ဒီခုနှစ်ဖွဲ့တွေကိုကျွန်တော်တို့ကဘယ်လိုညှိနှိုင်းမလဲဘယ်လိုသူတို့နဲ့သဘောတူညီချက်ရယူမလဲ။နော်အဲ NC ဒီဘက်က NC ဒီကျက်လာတဲ့ညီငယ်ကော်မရှင်နေနဲ့လေ NC တဲ့သွားဖို့လိုအပ်တယ်ဆိုတာဘာကြောင့်လိုအပ်တယ်ဆိုတာသူတို့နဲ့ပြုံးလင်းဆွေးနွေးဖို့လိုတယ်။ဒီညီလာခံနဲ့မကောက်ဘူးဆက်ပြီးတော့ကျွန်တော်တို့ဆွေးနွေးသွားဖို့လိုတယ်ဆွေးနွေးပြီးအဖြေတစ်ခုရတယ်မှသာလေကျွန်တော်ရှေ့စက်ကယ်ရီလုပ်နေမှာခင်ဗျအဲ့တော့တကယ်တော့ကျွန်တော်တို့ဖို့ပြောရင်ဒီငင်းငင်းကော်မရှင်နေလဲလေသတိဂရုပြုမှုလိုတာကျွန်တော်တို့ဒီ process ဒီငင်းငင်းနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တစ်ခုလုပ်နေ NCA နဲ့ပတ်သက်ပြီးလုပ်လာတာ2015ခုနှစ်အောက်တိုဘာ15ရက်ကစပြီးတော့လက်မှတ်ထိုးတာ10ဖွဲ့ရှိပြီဒီတိစီတစ်ဖွဲ့မှထပ်မထိုးသေးဘူးဒီလိုအခြေအနေမျိုးမှာငင်းငင်းလုပ်ငန်းစဉ်နဲ့ပတ်သက်လို့ဖြစ်ပြီး NCA နဲ့ပတ်သက်ပြီးပြန် review လုပ်ဖို့လိုတယ်ခင်ဗျာပြန် review လုပ်ပြီးငင်းငင်းလုပ်ငန်းစဉ်ကိုဘလို့ဆက်ပြီးတော့ဆက်တွန်းသွားမလဲဆိုတာလိုအပ်ပါတယ်ဒီနေ့မှလည်းအခုတက်လာတဲ့အဖွဲ့တွေကိုဆက်ပြီးရရှေ့ဆက်ဘလို့ carry လုပ်မလဲဘလို့ဆက်ဆွေးနွေးမလဲဆိုတာကိုပြင်ဆင်သွားဖို့လိုပါတယ်အေးဒီငင်းငင်းညီလာခံမှာဘာသဘောတူညီချက်ရဖို့မရဖို့ဆိုတာလေအဲ့ဒါအပိုးရေးကြည့်တယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီသောတာရှင်တချို့ Facebook ကနေဟိုပေးပို့ထားတာတချို့ကိုလည်းပေါ်ပြချင်ပါတယ်တယောက်ကတော့ဟိုနိုင်ရန်ဆိုတဲ့ account ပါရှင်မှာသူကတော့ဘာဖြစ်လို့မတက်နိုင်တယ်လဲဆိုတော့အတိအကျသိဖို့လိုပါတယ်အားလုံးဝိုင်းပြီးညှိနှိုင်းဖြည့်ရှင်းနိုင်အောင်ပါတဲ့အပြစ်တွေကိုအသာထားပြီးညှိနှိုင်းဖြည့်ရှင်းရပါမယ်မီဒီယာတွေကလည်းညဉ့်ညဉ့်ကိုရှေ့ရှုပြီးအသာပေးထိမ့်မှတ်ပေးနိုင်ကြပါစေနောက်တစ်ဦးကတော့အန်ထိုနီဆိုတဲ့ပုဂ္ဂိုလ်ပါသူကတော့နိုင်ငံတော်တိုင်ပင်ခံဖြစ်စေချင်တာနဲ့တပ်မတော်ရဲ့အစီအစဉ်ကမတူဘူးလို့ထင်ပါတယ်လက်ရှိအစိုးရလုံးဝမလိုက်ပြတ်နေတဲ့အဖွဲ့ရှိနေပါတယ်အခုလက်ရှိတော့ထိုးစစ်ဆင်နေတော့မယ်ဆိုတော့ဒုတိယပင်လုံးလည်းအောင်မြင်မှုမရနိုင်ပါတယ်ပင်လုံးအဓိပ္ပာယ်နဲ့လည်းကွဲလွဲနိုင်ပါတယ်တန်းသာအလုံးပါဝင်ပြီး2008ဖွဲ့စည်းပုံပြင်ပြီးမှပင်လုံးကိုလှုပ်တင်ကြောင်းတုံ့တက်ပါတယ်ဆိုပြီးတော့သူကရေးသားဖော်ပြထားပါတယ်အဲ့တော့ကျွန်တော်တို့အစီအစဉ်အဆုံးသတ်ဖို့ကဟိုစက္ကန့်30လောက်ရှိပါတယ်ကိုအောင်သူကြီးအချင်းချင်းပြီးကျွန်တော်ဆွေးနွေးပြပါအဲ့တော့ဒီအစိုးရဒီငင်းငယ်ညီလာခံရလကနေဖွဲ့စည်းပုံပြင်ဖို့ရည်ရွယ်ထားတာဆိုတော့အခုပုံစံမျိုးနဲ့အလားအလာကောင်းနိုင်မှာမလားခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီအစိုးရတခုဆိုတာတော့ရွေးကောက်ပွဲသက်တမ်းနဲ့သွားပါတယ်အဲ့တော့ငင်းငယ်ကြီးလုပ်ငန်းရှင်ကဒီရွေးကောက်ပွဲသက်တမ်းတွင်ပြီးနိုင်မှုဆိုတာတော်တော်ခက်ပါတယ်အဲ့တော့ဖြစ်တင်တာကတော့အခုကျွန်တော်တို့ပြောနေတဲ့ခုနပြဿနာတွေအများကြီးပါအဲ့တော့အလွတ်သဘောဆွေးနွေးပွဲတွေကအရေးကြီးပါတယ်အခုလိုညီလာခံကြီးတွေဆိုတာကဒီအလွတ်သဘောဆွေးနွေးပွဲတွေအများကြီးပြီးလာတဲ့ခါကျတော့မှကျွန်တော်တို့ပြန်ပြီးတော့လူအများနဲ့အတူပြုတဲ့သဘောမျိုးပို့ဆောင်ပါတယ်
အဲ့တော့ချိန်ပြီးတော့ကျွန်တော်တို့ဆွေးနွေးပွဲတွေအများကြီးပို့ဆောင်ပါတယ်ချိန်လောက်ပဲရတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးပေးတဲ့ပုဂ္ဂိုလ်တွေအားလုံးကျေးဇူးတင်ကြောင်းပြောကြားလိုပါတယ်ခင်ဗျာ
သူမဆုမနဲ့သူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့ဓာတ်ရိုက်လေးလိုင်းရှင်နေခန်းကိုကြားခဲ့ရတာပါရှင်။အခုတော့ကြမ်းရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ငေထိုက်ကပြောပြပေးပါအောင်။အနည်းဆုံးလူ22ယောက်သေဆုံးခဲ့ရပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့ဗြိတိန်နိုင်ငံမန်ချက်စတာမြို့ကအမေရိကန်ဖော့ဂီတအကျော်မော်အာရီယာနာဂရန်ဒေးရဲ့ဂီတပွဲမှာမနေ့တနင်္လာနေ့ကဖောက်ခွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ Islamic အစွန်ရောက် IS အဖွဲ့ကပြောဆိုပါတယ်။ Caliphate စစ်သားတဦးကဘုံနေထောင်ပြီးဖောက်ခွဲတာလို့ IS အဖွဲ့ကပြောတာပါ။သေဆုံးထိခိုက်သူအများစုကကလေးတွေနဲ့ဆဲကျော်သက်တွေဖြစ်တယ်လို့ရဲကပြောပါတယ်။ထိခိုက်မှုကို IS အဖွဲ့ကစီစဉ်ခဲ့သလားဆိုတာရှင်းရှင်းလင်းလင်းမရှိသေးဘူးလို့ American ထောက်လှမ်းရေးထိပ်တန်းတာဝန်ရှိသူကပြောပါတယ်။အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကိုသူတို့လုပ်တာလို့အစွန်ရောက်အဖွဲ့ကပြောနေကြဖြစ်တယ်လို့လည်းအမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူး Dan Coats ကလွှတ်တော်ကိုပြောဆိုတာပါ။တိုက်ခိုက်သူကဖြစ်သလိုဖန်တီးထားတဲ့ဖောက်ခွဲပစ္စည်းတွေနဲ့ဖောက်ခွဲတာဖြစ်ပြီးသူကတော့အဲ့ဒီနေရာမှာပဲတေးသွားတယ်လို့စုံစမ်းစစ်ဆေးရေးမှုတွေကယုံကြည်ထားတဲ့အကြောင်းလဲပီတင်ရဲကပြောဆိုပါတယ်။တိုက်ခိုက်မှုအတွင်းလူပေါင်း59ဦးဒဏ်ရာရထားပါတယ်။ငြိမ်းချမ်းရေးအတွက်အစ္စရေးပါလက်စတိုင်ခေါင်းဆောင်တွေအဆင့်ဆင့်ဖြစ်နေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့အင်ကာနေမှာကြေညာပါတယ်။အထက်ကနာကျင်မှုတွေသဘောထားကွဲပြားမှုတွေကိုဖိချိတ်ပြီးရာစုနှစ်တစ်ဝက်နှီးပါကြပြိပခါကိုအဆုံးသတ်ဖြေရှင်းနိုင်ရေးအတူတကွပိုင်းဖြတ်ကြမယ်ဆိုရင်ငြိမ်းချမ်းရေးဖြစ်လာနိုင်တယ်ဆိုတာကိုနားလည်သဘောပေါက်ထားတယ်လို့လည်းသမ္မတကပြောဆိုသွားပါတယ်။တရုတ်နယ်စပ်ကမြောက်ပိုင်းစီရေမဟာမိတ်တိုင်းသားလက်နက်ကန်ခုနှစ်ဖွဲ့ကငြိမ်းချမ်းရေးညီလာခံတက်ဖို့နေပြည်တော်ကိုရောက်ရှိလာချိန်မှာပဲအပြစ်မရရသေးတဲ့တိုင်းသားလက်နက်ကန်တွေရဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ကတော့ငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ဖို့ဆုံးဖြတ်လိုက်ပါတယ်ရှင်။ တရင်ချင်းချုပ်ကမတင်ရထိုက်ကကြေညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရေမှုကမဆုံမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ် View American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်
This program has come to you from the Voice of America, Washington.